Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောရရှင်များရှင်2022ခုနှစ်ဩဂုတ်လ18ရက်ဗုဒ္ဓဘူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဖိုင်းဒိုမီတာ31 32 58တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ website နဲ့ Facebook လူမှုကွန်ရက်စာမျက်နှာကနေရုပ်သံကားပါနေလဲဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မှုကကျွန်မစုမွန်ပါရှင
်မင်္ဂလာညချမ်းပါခင်ဗျာအာဖဂန်နစ္စတန်နိုင်ငံကာဘူးလေဆိပ်ကနေတရက်ကိုလူ9000ကနေ6000အထိကယ်ထုတ်ဖို့မှန်းထားတယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်မြန်မာနိုင်ငံဟာကိုဗစ် -19 ကြောင့်ကမ္ဘာမှာသေဆုံးမှုနှုန်းအမြင့်ဆုံးနိုင်ငံတွေထဲပါနေပြီလို့စည်ရင်းပြုစုထားတဲ့အဖွဲ့အစည်းကပြောပါတယ်လူတိုင်းကိုဗစ်ကာကွယ်ဆေးထိုးချောက်ဖို့ပုတ်ရဟန်းမင်းကြီးဖရန်စစ်ကတိုက်တွန်းလိုက်ပါတယ်ဒီသတင်းတွေအပါအဝင်မြန်မာနိုင်ငံကနေဒေတာတွင်သတင်းတွေကိုလိုက်ကင်ပြုထွေးနေကျွန်တော်ကြော်ကြော်သိပြောပြပါမယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီလိုမျိုးနောက်ဆုံးရသတင်းတွေနဲ့အတူဗုဒ္ဓဘူးညအတွက်သောရရှင်နေနာဆင်ရမယ့်သတင်းပေးပို့ချက်တွေထဲမှာတော့တရုတ်နိုင်ငံထုတ်ကိုဗစ် -19 ကာကွယ်ဆေးတွေကိုမြန်မာပြည်ထဲမှာဦးစားပေးအထုတ်လိုက်စတင်ထိုးနှံပေးနေပါပြီ
အခုကိုဗစ်ကာကွယ်ဆေးတွေကိုငါပြည်သူလူထုတွေကိုဥတီအုပ်စုလိုက်ငါထိုးနှံပေးနေပါတယ်ဒီနေ့ကိုကျန်းမာရေးအဖြစ်တသိန်းခွဲထိုးနှံပေးပါတယ်ဒီမှာထိုးတဲ့ကာကွယ်ဆေးတိုင်းကဒီ WHO ကနေအရေးပေါ်အသုံးပြုခွင့်ပေးတဲ့ကာကွယ်ဆေးတွေသာဖြစ်ပါတယ
်ကျန်းမာရေးဝန်ကြီးဌာနပြောခွင့်ရဒေါက်တာခင်ခင်ကြီးပါရှင်ဒီသတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်နောက်ပိုင်းမှာလည်းဒီစစ်အကောင်စီကခန့်အပ်တဲ့အုပ်ချုပ်ရေးမှုတချို့နဲ့သတင်းပေးလို့စွပ်စွဲခံရသူတချို့အသက်ခံနေရတယ်လို့စစ်ကောင်စီဘက်ကလည်းဆရာနာရှင်စန့်ကျင်ဆန္ဒထုတ်ဖော်သူတွေကိုဖမ်းဆီးထိန်းသိမ်းနေတဲ့အကြောင်းမင်းတက်မတူပြီးလမ်းမှာတော့စစ်ကောင်စီတက်နဲ့မင်းတက် CDF တက်ဖွဲ့တို့ကြားတိုက်ပွဲတွေဖြစ်နေတာကြားပြည်နယ်ကလောပီတာရေအားလျက်စစ်ဆက်ရုံကမဟာတပ်အားလိုက်တာဝါတိုင်းကိုဖဲလုံ PDF တက်ကဖျက်ဆီးပစ်လိုက်ပါတယ်စတဲ့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူအာဖဂန်နိုင်ငံအရေးအမေရိကန်သမ္မတရင်ဆိုင်နေရတဲ့ဝေဖန်မှုအကြောင်းသတင်းဆောင်မနဲ့အတူပေါ်တဘူးညတိုင်းကျင်းဆက်ပေးနေကြအပတ်စဉ်ခန္ဓာတွေဖြစ်တဲ့လူလူနဲ့ကျန်းမာရေးအစီအစဉ်ဥကြော်စံသားရဲ့မြမရေးတုံသက်ချက်အားကစားကဏ္ဍစတဲ့အပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရေဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုကြကြသိနေမက်ခင်ဖြူထွေးတို့ကပြောပြပေးကြပါလိမ့်မယ်ရှင
်အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်နိုင်ငံကလေစိကနေကယ်ဆယ်ရေးအစီအစဉ်ကိုအမေရိကန်ပြည်ထောင်စုကအရှိန်မြင့်လှုပ်ဆောင်သွားဖို့ဤရွယ်ထားပြီးတရက်ကိုလူ9000ကနေ6000ကြားလေနဲ့ကဲထုတ်ဖို့မှန်းထားတယ်လို့တာဝန်ရှိသူတွေကပြောပါတယ်အင်ကာနေအထိဆိုရင်တော့လူပေါင်း3200ကျော်ကိုကဲထုတ်ထားပြီးပါပြီကာတာနိုင်ငံဒိုဟာမြို့မှာရှိတဲ့တာလီဘန်ဖွဲ့ရုံးကိုဦးဆောင်ခဲ့သူတာလီဘန်အဖွဲ့ပူးတွဲတည်ထောင်သူနဲ့ဒုတိယခေါင်းဆောင်မူလာအဗ်ဒူဂါနီဘရဒါဟာအာဖဂန်နစ္စတန်ကိုပြန်ရောက်သွားပါပြီ။တာလီဘန်အဖွဲ့အနေနဲ့လူခွင့်ရေးဆိုင်ရာလိုက်နာရမယ့်တာဝန်တွေနဲ့အညီလှုပ်ဆောင်သွားဖို့နိုင်ငံတကာတိုင်းဝန်ကမျှော်လင့်တယ်လို့အမေရိကန်နိုင်ငံတော်လူညွန်ရေးဆိုင်ရာဂျန်ပီပို့ကိုဂျိတ်ဆူလီဗန်ကသတင်းတောက်တွေကိုပြောပါရယ်။ကျွန်တော်ပြောထားသလိုပါပဲ။ဒါကယုံကြည်မှုကိစ္စမဟုတ်ပါဘူး။လုံပြရမယ့်ကိစ္စပါလို့ဂျိတ်ဆူလီဗန်ကပြောပါရယ်။ဂျာမနီနိုင်ငံသားတွေကိုပထမဆုံးအတုပ်ဖြစ်ကဲထုတ်လာတဲ့ Lufthansa လေယာဉ်စင်းဟာဒီကနေ့မနေ့အစောပိုင်းကဂျာမနီနိုင်ငံ Frankfurt လေဆိပ်ကိုရောက်သွားပါပြီ။အဲဒီအတုပ်ထဲမှာဂျာမနီနိုင်ငံသားတွေနဲ့အတူလူအခွင့်အရေးတက်ကြွလှူရှားသူတွေ၊ဆယ်စုနှစ်နှစ်ခုကြာအာဖဂန်စစ်ပွဲတွင်ပြပတပ်ဖွဲ့တွေနဲ့လက်တွဲလုပ်ကိုင်ခဲ့သူတွေပါဝင်ပါတယ်။အာဖဂန်နစ္စတန်ဆိုင်ရာမဟာဗျူဟာကိုဆွေးနွေးဖို့အတွက်နောက်သတင်းပတ်ထဲမှာကမ္ဘာစီးပွားရေးအင်အားအကြီးဆုံး9နိုင်ငံ G7 ခေါင်းဆောင်တွေစီဝေးကြဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ပြည်ထောင်စုဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်တို့တယ်လီဖုန်းဆက်ပြောဆိုချိန်တွင်သဘောတူခဲ့ကြပါတယ်
။မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နာရီအတွင်းကိုဗစ် -19 ရောဂါအကျွတ်တက်ခွဲနမူနာပေါင်း 11,900 ကျော်စစ်ဆေးခဲ့တာမှာရောဂါကူးစက်သူ 2,888 ယောက်တွေ့ခဲ့ပြီးသေဆုံးသူကတော့ 163 ယောက်ရှိတယ်လို့စစ်ကောင်စီကျန်းမာရေးဌာနရဲ့ဒီကနေ့ည8နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီနေ့ညထုတ်ပြန်တဲ့စစ်ဆေးရဲ့အရေးအတွက်အနောက်ကူးဆက်သူနဲ့တေဆုံးသူအရေးအတွက်တွေဟာမနေ့ကထုတ်ပြန်တဲ့အရေးအတွက်တွေထက်ပိုပြီးတော့နည်းပါတယ်။ဒီကနေ့အထိဆိုရင်တော့မြန်မာနိုင်ငံမှာကိုဗစ် -19 ရောဂါကူးဆက်သူပေါင်း 36,300 ကျော်ရှိပြီးတော့တေဆုံးသူပေါင်းကတော့ 13,000 ကျော်၊ဆေးရုံကဆင်းသူစုစုပေါင်းက 28,000 ကျော်ရှိပြီလို့ကျန်းမာရေးဌာနကထုတ်ပြန်ပါတယ်။ကိုဗစ်တတိယလိုင်းအတွင်းမှာတရားဝင်ထုတ်ပြန်တဲ့ကူးစက်သေဆုံးသူအရေးအတွက်ထက်အမှန်တကယ်အရေးအတွက်ကပိုများမယ်လို့ကျန်းမာရေးပညာရှင်တွေနဲ့အကူအညီပေးနေတဲ့ပရဟိတလုပ်သားတွေကခန့်မှန်းပါတယ်။မြန်မာနိုင်ငံဟာကမ္ဘာပေါ်မှာကိုဗစ် -19 ရောဂါကြောင့်သေဆုံးမှုအမြင့်ဆုံးဖြစ်နေတဲ့အာရှပစိဖိတ်ဒေသ9နိုင်ငံထဲမှာထိပ်ဆုံး9နိုင်ငံထဲမှာပါဝင်နေတယ်လို့ Our World in Data သိပ္ပံစာဆောင်တစ်ခုကဖော်ပြထားပါတယ်ရှင်
။ကမ္ဘာပေါ်မှာကိုဗစ် -19 ရောဂါကြောင့်သေဆုံးမှုနှုန်းနှစ်ဆတိုးလာတဲ့နိုင်ငံတွေထဲမှာ အများဆုံးနှိုးနဲ့တိုးနေတဲ့နိုင်ငံ၁၀နိုင်ငံထဲမှာ9နိုင်ငံဟာအာရှပစိဖိတ်ဒေသကဖြစ်တယ်လို့ Our World in Data Online သိပ္ပံစာဆောင်မှာဖော်ပြထားပါတယ်။အဲ့ဒီ9နိုင်ငံထဲမှာမြန်မာနိုင်ငံနဲ့အတူဗီယက်နမ်နဲ့ဖီဂျီနိုင်ငံတို့ထိပ်ဆုံး9နိုင်ငံထဲမှာပါနေတာပါ။အရှိတော်အစဒေသဟာကူးစက်မှုနှုန်းမြင့်မာတဲ့ Delta မျိုးရိုးဗီဇာကွဲကိုရိုနာဗိုင်းရပ်စ်ဒဏ်ကြောင့်ရောကာကွယ်ဆေးဒဏ်ယူမရတာကြောင့်မှာကမ္ဘာမှာ COVID-19 ကြောင့်သေဆုံးမှုအများဆုံးဖြစ်နေတယ်လို့နိုင်ငံတကာကြက်ချီနေတဲ့လာဂျန်ဒီအဖွဲ့ IFRC ကပြောပါတယ်။လွန်ခဲ့တဲ့သတင်းပတ်အတွင်းရှစ်တောင်အစဒေသမှာ COVID-19 ကြောင့်သေဆုံးသူ 38,500 ကျော်ရှိခဲ့တာကြောင့်မြောက်အမေရိကဒေသမှာသေဆုံးတဲ့အရေအတွက်ထက်နှစ်ဆနီးပါးရှိခဲ့တယ်လို့ John Hopkins တက္ကသိုလ်ကထုတ်ပြန်ထားတဲ့ကိန်းဂဏန်းတွေကိုကိုးကားပြီး IFRC ကပြောပါတယ်။အာဆီယံဒေသတွေမှာကူးစက်မှုနဲ့သေဆုံးမှုနှုန်းရောကြစေဖို့အတွက်ချမ်းသာတဲ့နိုင်ငံတွေအနေနဲ့သူတို့စီမှာပိုနေတဲ့ကာကွယ်ဆေးတွေကိုအလင်းမြန်ပြောင်းဝေပေးကြဖို့ IFRC အဖွဲ့ရဲ့အာရှပစိဖိတ်ဒေသဆိုင်ရာညွှန်ကြားရေးမှူးအလက်ဇန်းဒါမက်သီယိုကဒီကနေ့တောင်းဆိုပါတယ်ဗြိတိန်ကနေဒါနဲ့စပိန်နိုင်ငံတွေမှာလူဦးရေ60ရာခိုင်နှုန်းကျော်ကိုကာကွယ်ဆေးအပြည့်ထိုးပေးပြီးသွားချိန်အာဆီယံဒေသကတော့အများကြီးနောက်ကျနေတယ်လို့ IFRC ကပြောပါတယ်မလေးရှားမှာလူကြီးရဲ့34ရာခိုင်နှုန်း၊အင်ဒိုနီးရှားနဲ့ဖိလစ်ပိုင်နိုင်ငံတွေမှာ17ရာခိုင်နှုန်းနဲ့ဗီယက်နမ်မှာတော့ကာကွယ်ဆေးထိုးပြီးသူ2ရာခိုင်နှုန်းတော့မပြည့်သေးပါဘူး
။ COVID-19 ရောဂါကာကွယ်ဆေးထိုးသူတွေဟာသူတို့နိုင်ငံသူနိုင်ငံသားတွေအပေါ်ချစ်ချင်းမြတ်တာပြလောက်ရတစ်ခုလှုပ်ဆောင်တာပဲဖြစ်တယ်လို့ပုံရံမင်းကြီး Francis ကပြောဆိုလိုက်ပါတယ်။ Online နဲ့ရုပ်မြင်သံကြားတို့ကလည်းဒီကနေ့ထုတ်လွှင့်ပြသတဲ့အများပြည်သူတို့ပန်ကြားချက်ထဲမှာပုံရံမင်းကြီးကအဲ့ဒါလိုမိတ်ကြားထားတာပါ။ဖျားသခင်ရဲ့ဂုံကျေးစုတော်နဲ့များပြားသောသူတွေရဲ့လှုပ်ဆောင်ချက်ကြောင့် COVID-19 ရောဂါကနေကာကွယ်ဖို့အခုဆိုရင်ကာကွယ်ဆေးတွေရနေပါပြီလို့ပုံရံမင်းကြီးကမိန့်ပါတယ်။အမေရိကန်အခြေစိုက် Brighter အဖွဲ့တစ်ခုဖြစ်တဲ့ Ad Council ကရိုက်ကူးထုတ်လွှင့်တဲ့အများပြည်သူအကျိုးစီးပွားဆိုင်ရာပန်ကြားချက်သတင်းစကားတစ်ခုအတွက်ပုံရံမင်းကြီးကမိန့်ကြားပေးခဲ့တာပါ။ကာကွယ်ဆေးတွေကြောင့်ကပ်ရောဂါအဆုံးသတ်ဖို့မျှော်လင့်ချက်ရှိလာပေမဲ့အားလုံးအတွက်ကာကွယ်ဆေးရမှသာအပြန်အလှန်ပူးပေါင်းဆောင်ရွက်ကြရမှသာဖြစ်ပါလိမ့်မယ်လို့ပုံရံမင်းကြီးကမိန့်ပါတယ်။ကာကွယ်ဆေးထိုးတာဟာတယောက်နဲ့တယောက်အထူးသဖြင့်အကာအကွယ်မဲ့ဆုံးသူတွေကိုကာကွယ်စောင့်ရှောက်ဖို့ရိုးရှင်းပေမဲ့ကြီးလေးပြီးတော့ကြီးမားလေးနဲ့တည်းနည်းလမ်းတစ်ခုဖြစ်တယ်လို့ရပုံရံမင်းကြီးကပြောပါတယ်ရှင်။
American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းထိုမီတာ31 kHz 9383ညလိုင်းထိုမီတာ32 kHz 9303ညလိုင်းထိုမီတာ51 kHz 5885တို့ပြင်စနေတိုင်းတွေမှာလိုင်းလက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့ဗိုလ်တူညသတင်းတွေကိုဆက်ပြီးတော့ပြသနေပါတယ်COVID-19 ရောဂါကာကွယ်ဆေးအပြည့်ထိုးပြီးတဲ့နောက်တဖြည်းဖြည်းလျော့လာနိုင်တဲ့ကာကွယ်နိုင်စွမ်းကိုပြန်မြင့်တင်ဖို့အတွက်ကာကွယ်ဆေးနောက်တစ်လုံးထပ်ထိုးဖို့ကိစ္စအမေရိကန်သမ္မတဂျိုးဘိုင်ဒန်ဒီကနေ့ပြောဆိုဖို့ရှိပါတယ်။ COVID-19 ကာရောဂါတုံ့ပြန်လှုပ်ဆောင်ရေးအဖွဲ့နဲ့ဒီကနေ့တွေ့ဆုံပြီးတဲ့နောက်သမ္မတဘိုင်ဒန်ကစကားပြောဆိုဖို့စီစဉ်ထားတာပါ။ကာကွယ်ဆေးအပြည့်ထိုးပြီးသူတွေဒုတိယတစ်လုံးထိုးအပြီး၈လအကြာမှာဖြည့်စွက်ကာကွယ်ဆေးလို့ဆိုတော့ကိုထိုးဖို့အမေရိကန်အစိုးရကအားပေးပြောဆိုမယ်ဆိုပြီးသတင်းမီဒီယာတွေကရေးသားထုတ်လွှင့်တဲ့အပေါ်အင်ဗီရိုပြောခွင့်ရဂျန်ဆကီကအင်္ဂါနေ့မှာအတည်ပြုချက်မပေးခဲ့ပါဘူး။ဒါပေမဲ့လည်းဖြည့်စွက်ကာကွယ်ဆေးထိုးအစီအစဉ်ကိုအစားအစာနဲ့ဆေးဝါးစီမံခန့်ခွဲရေးအဖွဲ့ FDA ကထောက်ခံတယ်ဆိုရင်ကာကွယ်ဆေးအလုံးလောက်ရှိစေဖို့အစိုးရကစီစဉ်နေတာလအတော်ကြာပြီလို့ဂျန်ဆကီကသတင်းထုတ်တွေကိုပြောပါတယ်။အမေရိကန်မှာကာကွယ်ဆေးနောက်တစ်လုံးထပ်ထိုးပြီးတာကြောင့်ကာကွယ်ဆေးလိုအပ်နေတဲ့ကမ္ဘာပေါ်ကတခြားနိုင်ငံတွေအတွက်ကာကွယ်ဆေးပို့ပေးရင်နှောင့်နှေးသွားမှာမဟုတ်ဘူးလို့ဂျန်ဆကီကဆိုပါတယ်။ဝင်ငွေနှိပ်နိုင်ငံတွေအနေနဲ့ကနဦးအဆင့်ကာကွယ်ဆေးတွေပူရစေဖို့ COVID-19 ကာကွယ်ဆေးဖြည့်စွက်ထိုးပေးတာကိုတကမ္ဘာလုံးမှာအနိုင်ဆုံးစက်တင်ဘာလကုန်အထိဆိုင်းထားဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကမကြာသေးခင်ကပဲညွှန်ဆိုထားပါတယ်
။အမေရိကန်ဒုသမ္မတကမလာဟဲရစ်စ်ဟာလာမယ့်ရှေ့သတင်းပတ်ထဲကျရင်အရှေ့တောင်အာရှဒေသကိုတွားရောက်ဖို့ရှိပါတယ်။လူရေသန်း660ရှိတဲ့အရှေ့တောင်အာရှဒေသအတွင်းတရုတ်ဩဇာလွှမ်းမိုးမှုကိုအမေရိကန်ဘက်ကပြန်ဆိုင်ဖို့အထောက်အကူဖြစ်မဲ့ခီးစဉ်လို့ကြွမ်းကျင်သူတွေကတုံ့ပြန်ထားပါတယ်။ဒုသမ္မတဟဲရစ်စ်အနေနဲ့ဒေသရင်းဗန်နာရေးအချက်အချာနေရာတစ်ခုဖြစ်တဲ့စင်ကာပူနိုင်ငံကိုတွားရောက်မှာဖြစ်တယ်လို့အမေရိကန်နဲ့တချင်ကစစ်မှတ်ဖြစ်ခဲ့မှုတဲ့ဗီယက်နမ်နိုင်ငံကိုလည်းတွားရောက်ဖို့ရှိတယ်လို့သမ္မတအင်ဗီရိုပြောခွင့်ရသူကကြေညာထားပါတယ်။သူ့ရဲ့ခီးစဉ်အတွင်းလုံခြုံရေးဥရုယာတီဖောက်ပြန်မှုအရေးကပ်ဘေးနဲ့စီးပင်းစည်းကမ်းအခြေခံတဲ့နိုင်ငံတကာအခင်းကျင်းတွေဖြစ်လာဖို့အရေးပူတွဲကြိုးပမ်းမှုတွေကိုသက်ဆိုင်ရာအစိုးရတွေနဲ့ဆွေးနွေးလိမ့်မယ်လို့အင်ဗီရိုပြောခွင့်ရသူဆိုင်မွန်ဆန်ဒက်စ်ကပြောပါတယ်။ပြီးခဲ့တဲ့ဇူလိုင်လနှောင်းပိုင်းကပဲအဲ့ဒီနှစ်နိုင်ငံလုံးကိုအမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်တွားရောက်ခဲ့တာပါ။အ အငင်းပွားနေတဲ့တောင်ကျုပ်ပင်လယ်ပြင်ထဲမှာလွတ်လွတ်လပ်လပ်ဒီနိုင်ငံတကာရေချောင်းသွားလာမှုတွေရရှိဖို့အတွက်စီးမျဉ်းစည်းကမ်းအခြေခံတဲ့နိုင်ငံတကာအခင်းဆိုတဲ့စကားနဲ့လွတ်လပ်ပွင့်လင်းတဲ့ Indo-Pacific ဆိုတဲ့အသုံးအနှုန်းမျိုးတွေကိုအမေရိကန်ပြည်ထောင်စုတာဝန်ရှိသူတွေဘက်ကသုံးလုံးလေးရှိပါတယ်တောင်ပြုတ်ပင်လယ်ပြင်အတွင်းနှင်းမြေ90ရာခိုင်နှုန်းကိုတရုတ်ကသူပိုင်တယ်လို့ပြောနေပေမဲ့တခြားရှစ်တောင်အရှာနိုင်ငံတွေဖြစ်တဲ့ Brunei, Malaysia, Philippines, Vietnam နိုင်ငံတွေကလည်းရေချောင်းစီးပွားရေးစုံတွေကိုပါအကျုံးဝင်နေပါတယ်ရှင်
။မလေးရှားနိုင်ငံကလွတ်တော်အမတ်တွေအနေနဲ့သူတို့ကြိုက်တဲ့ကုစရလောင်းကိုဝန်ကြီးချုပ်အဖြစ်အစိုးပြုတင်ပြဖို့မလေးရှားပြည်ကသတ်မှတ်ပေးထားတဲ့နောက်ဆုံးရနီးလာတာနဲ့အမျှဝန်ကြီးချုပ်အဖြစ်အရွေးခံရရေးပြန်ဆိုင်တာတွေဒီကနေ့မှအကျိတ်နဲ့ဖြစ်လာနေပါတယ်။မလေးရှားနိုင်ငံတဝက်မှာ COVID-19 ကပ်ရောဂါကူးစက်မှုမြင့်မားနေပြီးဂျမားရေးစောင့်ရှောက်မှုကလည်းလုံလောက်မှုမရှိတာကြောင့်အထူးထွေရွေးကောက်ပွဲသစ်ကျင်းပဖို့ကိစ္စကိုဘရင်ဆူတန်အဗ်ဒူလာဆူတန်အာမက်ရှားကပယ်ချထားပါတယ်။တနင်္လာနေ့ကနှုတ်ထွက်သားတဲ့ဝန်ကြီးချုပ်မူဟီဒင်းယက်ဆင်းနေရာမှာဆက်ခံမဲ့သူကိုရွေးချယ်နိုင်တဲ့အထိသူ့ကိုအင်ဆောင်အစိုးရအဖွဲ့ခေါင်းဆောင်အဖြစ်ဘရင်ကခန့်အပ်ထားပါတယ်။ဝန်ကြီးချုပ်မူဟီဒင်းဟာသူ့ရဲ့ညွန်မောင်းအဖွဲ့ထဲမှာမညီမညွတ်ဖြစ်လာတာ COVID ကပ်ရောဂါအရေးသူ့အစိုးရအဖွဲ့ရဲ့ကင်တွယ်ကိုညံ့ဖြစ်နေလို့မြင်ကြပြီးလူလူရဲ့မကျေနပ်မှုတွေတိုးလာခဲ့ပြီးတဲ့နောက်ဝန်ကြီးချုပ်ဖြစ်ပြီးတနှစ်ခွဲတော်မှပြည်ခင်မှာပဲနှုတ်ထွက်သွားတာပါမလေးရှားနိုင်ငံမှာနိုင်ငံတော်ရေးပေါ်အခြေအနေကြီးညာထားတာ9လကြာပြီဖြစ်သလိုဇွန်လကတည်းကလော့ခ်ဒေါင်းချပြီးလုံးဝပိတ်တင်ကန့်သက်ထားတဲ့ကြားမှာပဲကမ္ဘာမှာကူးစက်သေဆုံးမှုအမြင့်ဆုံးနိုင်ငံတစ်ခုဖြစ်နေပါတယ
် VUE ရဲ့ပင်တိုင်းဆောင်းပါရှင်တဦးလည်းဖြစ်ဝါရင်သတင်းသမားတဦးလည်းဖြစ်တဲ့ဦးစီသူအောင်မြင့်ကိုမြန်မာစစ်ကောင်စီအာဏာပိုင်တွေကဩဂတ်စ်လ15ရက်နေ့ညကဖမ်းဆီးထိန်သိမ်းခဲ့ပါတယ်သူနဲ့အတူနောက်ထပ်တဦးထက်မနေလဲဖန်းစီခံရပေမဲ့လို့အတိအကျတော့မသိရသေးပါဘူး။ဗန်းမျိုးနဲ့အတွင်ကရွှေကုံရိမ့်မွန်အိမ်ယာတိုက်ခန်းတစ်ခုမှာဖန်းစီခံရတာဖြစ်ပြီးအဲ့ဒီညပိုင်းတုန်းကတော့တကောင်စင်းစစ်မဲ့ဆိုပြီးတိုက်သုံးတိုက်ကိုရှာဖွေခဲ့တာလို့သိရပါတယ်။တကောင်စင်းမှုနဲ့ဖန်းစီထိမ့်သိမ်းခံရသူတချို့ပြန်လွတ်လာပေမဲ့လို့ဦးစီသူအောင်မြင့်နဲ့ကြံတဦးကိုတော့ဆက်လက်ထိမ့်သိမ်းထားဆဲရှိပါတယ်။လက်တလုံးမှာတော့ဗဟန်ရဲစခန်းမှာရှိမနေပဲဘယ်နေရာမှာထိမ့်သိမ်းထားတယ်လဲဆိုတာအသေးစားမသိရပါဘူး။ဦးစီသူအောင်မြင့်ဟာအရင်တုန်းကပြည်ရင်းဇာနယ်တွေသတင်းစာတွေတဲ့နဲ့ဒီရုပ်တံဌာနတွေမှာပါသတင်းဆောင်ပါရှင်သတင်းအယ်ဒီတာအဖြစ်လှုပ်ဆောင်ခဲ့တယ်လို့လက်တလုံးမှာတော့ Frontier မြန်မာနဲ့ VOA တို့မှာပင်တိုင်းသတင်းဆောင်ပါတွေကိုရေးသားနေတဲ့သူဖြစ်ပါတယ်ရှင်ဩဂုတ်လ18ရက်ဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့အမတ်ခင်ဖြူထွေးတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့သတင်းဆောင်ပါတွေကိုစတိုက်တင်ဆက်ပေးကြပါမယ်။တရုတ်နိုင်ငံထုတ် COVID-19 ရောဂါကာကွယ်ဆေးတွေကိုမြန်မာပြည်ထဲမှာဦးစားပေးအထုတ်လိုက်စတင်ထိုးနှံပေးနေပြီဖြစ်ပါတယ်။ရောဂါကူးစက်နှုန်းနဲ့သေဆုံးသူဦးရေတိုးနေတဲ့ကပ်ရောဂါတတိယလှိုင်းကာလမှာတော့လူတိုင်းကကာကွယ်ဆေးထိုးနှံနိုင်ဖို့ကိုလည်းလိုလားနေကြပါတယ်။ဒီအကြောင်းအရာနဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းပြေဆုံးအလိမ္မာတင်ပြထားပါတယ်။
ပြင်းရင်ကယောဂတတရားလိုက်မှာယောဂကုသခံရသူနဲ့သေဆုံးသူဦးရေအစမတန်မြင့်တက်ခဲ့ပြီးယောဂထိတ်ထုတ်ရေးမှာအခက်အခဲတွေရှိခဲ့ပါတယ်။နေ့စဉ်သေဆုံးသူဦးရေထောင်ချီတယ်လို့ခန့်မှန်းထားရကနေအခုဩဂတ်လဒုတိယပိုင်းကစပြီးသေဆုံးနှုန်းရော့ကျလာပြီလို့ယောဂတိုက်ဖျက်ရမှာပါဝင်ခဲ့သူတွေကပြောပါတယ်။ဒီလိုအချိန်မှာကိုဗစ်ယောဂကာကွယ်ဆေးကိုလူတိုင်းထိုးနှံနိုင်ဖို့အတွက်ကြိုးပမ်းလာကြပါတယ်။အခုလက်ရှိအချိန်မှာတော့တရုတ်နိုင်ငံထုတ်ဆိုင်နိုဖန်ကာကွယ်ဆေးကိုကျန်းမာရေးဝန်ကြီးဌာနကထိုးနှံပေးနေတယ်လို့သိရပါဗျ။ယောဂကြောင့်ဖြစ်ပွားသေဆုံးမှုတွေကိုလျှော့ချနိုင်ဖို့အတွက်ကာကွယ်ဆေးထိုးရမယ့်အလှည့်မှာပါဝင်သူတိုင်းထိုးနှံကြဖို့ကျန်းမာရေးဝန်ကြီးဌာနပြောခွင့်ရဒေါက်တာဒေါခင်ခင်ကြီးက MRTV နဲ့အင်တာဗျူးမှာတိုက်တွန်းထားပါဗျ။
အခုကိုဗစ်ကာကွယ်ဆေးတွေကိုကျမတို့အနေနဲ့ငါပြည်သူလူထုတွေကိုဥတီအုပ်စုလိုက်ငါထိုးနှံပေးနေပါတယ်။ဒီနေ့ကိုကျမများအဖြစ်တသိန်းဘွယ်ထိုးနှံပေးပါတယ်။ကျမတို့ထိုးတဲ့ကာကွယ်ဆေးတိုင်းပြီးနော်။ဒီပြည်ရေးရှင်ကနေအရေးပေါ်အသုံးပြုခွင့်ပေးတဲ့ကာကွယ်ဆေးတွေကဖြစ်ပါတယ်။ကာကွယ်ဆေးရဲ့စိတ်ချရမှုဘေးကင်းလုံခြုံမှုထိရောက်မှုဟာဆိုလို့ရှိရင်အမခန်းဖြစ်ပါတယ်။ Sinopharm ဒီချင်းစီဒီပြည်ရေးရှင်အတိအမှတ်ပြုဆေးဖြစ်ပါတယ
်။ကာကွယ်ဆေးထိုးဖို့အတွက်ဦးစားပေးအဆင့်လိုက်သတ်မှတ်ထားပြီးဒီထဲမှာအသက်65နှစ်အထက်ရှိသူတွေအစိုးရရုံဝန်ထမ်းတွေနဲ့တန်ကားတွေလည်းပါဝင်ပါတယ်။အခုတစ်ခေါက်ထိုးနှံပေးနေတဲ့ Sinopharm ကာကွယ်ဆေးကိုပထမအကြိမ်ထိုးနှံထားတဲ့ဆရာတော်တစ်ပါးကတော့ကာကွယ်ဆေးထိုးနှံပေးနေတဲ့လုပ်ငန်းတွေမှာအားနည်းချက်တွေရှိနေတယ်လို့မိန့်ပါတယ်
။ဆေးထိုးတဲ့ပုံမှာဆေးထိုးပြီးကြောင်းဆိုတဲ့ဆိုင်ရလေးနဲ့မပေးဘူးထားတဲ့မြို့နယ်မှာဘယ်နည်းဘယ်နည်းကိုစေးပြန်ထုံးမယ်ဆိုပြီးတော့လေရက်စဲလေးနဲ့စေးထုတ်ပြီးကြောင်းပါညာဆိုတဲ့ဥစ္စာမျိုးကိုပြီးထားတာမရှိဘူးတက်ဆိုင်ရာကျမရေးဆရာမတွေကိုမေးကြည့်တဲ့အခါကျတော့ထားတဲ့ပြင်အတွက်ကိုမှစေးထုတ်ပြီး200ပဲချပါပြီးတယ်ဆိုတော့စေး200လောက်ပဲချပြီးတဲ့အခါကျတော့ဒီအုပ်စုနှစ်စုသုံးစုနဲ့တင်ရောဒီစေးရကုန်သွားနိုင်တယ်ထားတဲ့ပြင်မြို့နယ်မှာ ုစုပေါင်း59အုပ်စုရှိတယ်
အခုအသုံးပြုနေတဲ့ကာကွယ်ဆေးကနှစ်ကြိမ်ထိုးနှံရတာဖြစ်လို့ပထမတစ်လုံးထိုးထားတဲ့သူတွေဟာနောက်ထပ်တစ်ကြိမ်အချိန်မီထိုးနှံနိုင်ရေးအပေါ်စိုးရိမ်နေကြပါတယ်။ယောဂအစုလိုက်ကူးဆက်သူဦးရေအများဆုံးရှိခဲ့တဲ့ပဲခူးတိုင်းအတွင်းမှာလည်းကာကွယ်ဆေးထိုးနှံဖို့အတွက်အများကလူလာနေကြတာပါ။ဒါပေမဲ့လည်းကာကွယ်ဆေးအရေးအတွက်မလုံလောက်လို့ပထမဆုံးတစ်လုံးကိုတော့ဦးစားပေးအတုပ်လိုက်ထိုးနှံပေးထားတယ်လို့ကျန်းမာရေးတာဝန်ရှိသူတဦးကပြောပါတယ်။
60 65အထက်တွေပေါ့နော်အကုန်လုံး60အထက်တွေပေါ့နော်အကုန်လုံးကကျွန်တော်အရင်ဆုံးထိုးတယ်ဌာနဆိုင်ရာဟိုအရင်တော့မထိုးခဲ့ရတဲ့ဝန်ထမ်းတွေကျွန်တော်ထိုးတယ်အခုလက်ရှိဆေးနေတာပေါ့နော်ဆေးနေတာအရာမှာကျွန်တော်ကအဲ့ဒီအတိုင်းတိုင်းပဲကျွန်တော်ကသွားလို့ရသေးတယ်ပေါ့ဆေးရလည်းပဲတစ်မျိုးလုံးသာတော့ကူတော့ဖြစ်မလာနိုင်ဘူးကျွန်တော်အခုကျွန်တော်လက်ရှိပြတ်သွားပြီပေါ့ဟိုဒါ first time ပြတ်သွားပြီ
တရုတ်နိုင်ငံကနေဆိုင်နိုဖန်ကာကွယ်ဆေးတန်းလာမဲ့သတင်းပတ်ထဲမှာရောက်မယ်လို့သိရပါတယ်အခုမြန်မာနိုင်ငံမှာထိုးပေးနေတဲ့ Sinovac ကာကွယ်ဆေးကို WHO က2021ခုနှစ်မေလထဲမှာအရေးပေါ်30ခွင့်ပေးခဲ့ပါပါ။ဒီဆေးကိုနိုင်ငံပေါင်း80ကျော်မှအသုံးပြုနေပြီးရောဂါကာကွယ်နိုင်မှုကတော့ 89.3% ခန့်ရှိတယ်လို့သိရပါတယ်။မြန်မာနိုင်ငံမှာကာကွယ်ဆေးထိုးနိုင်ရမယ်လူဦးရေရဲ့300ခန့်ကသာကာကွယ်ဆေးထိုးထားပြီးနိုင်ငံတွင်းအရေးတကြီးလိုအပ်နေတဲ့ COVID ရောဂါကာကွယ်ဆေးထိုးနိုင်နိုင်ရေးနဲ့စာနာမှုအကူအညီတွေပေးနိုင်ရေးဆောင်ရွက်ကြဖို့ကိုမနေ့ဩဂတ်လ18ရက်နေ့ကနယူးယောက်မြို့ကုလသမဂ္ဂလုံခြုံရေးကောင်စီမှပြုလုပ်တဲ့မြန်မာအရေးတကားပိတ်အစည်းအဝေးပွဲအတွင်းဗြိတိန်ဒုတိယအသံအမတ်ကြီးကတိုက်တွန်းထားပါတယ်ရှင်
။အလိမ်မှာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဆီယနာရှင်စန့်ကျင်ရေးနိုင်ငံတော်ကလှုပ်ရှားမှုနောက်ဆုံးရအဖြစ်အပျက်တွေအကြောင်းကိုဆက်ပြီးတော့တင်ပြပေးကြပါမယ်။စစ်ကောင်စီကခန့်အပ်ထားတဲ့အုပ်ချုပ်ရေးမှုနဲ့စစ်ကောင်စီကိုတရင်ပေးနေတယ်လို့ဆွဆွဲခံရသူတွေရက်ဆက်ပြီးတော့ပြစ်ဒဏ်ခံရတယ်လို့ဆရာနာရှင်စန့်ကျင်သူတွေကိုလည်းစစ်ကောင်စီဘက်ကနှိတ်ကုတ်ဖမ်းဆီးနေပါဗျ။ဒီကနေ့မှာတော့တပည့်ရင်းမြို့နယ်မှာ NND အမတ်ရဲ့မိသားစုဝင်အပါအဝင် 5 ဦးဖမ်းဆီးခံရပါဗျ။အခုလိုမျိုးစစ်တပ်ရဲ့အတားအဆီးပြစ်ခတ်ဖမ်းဆီးမှုတွေကြားကပဲရန်ကုန်မန္တလေးစတဲ့မြို့တွေမှာနိုင်ငံတော်ရက်ဆက်ဆိုးသလိုတပိတ်မှောက်နေကြပါဗျ။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းမမြတစင်အောင်ကတင်ပြထားပါဗျ။
စစ်တပ်ကအာဏာသိမ်းယူပြီးနောက်ပိုင်းကတည်းကလွတ်တော်အမတ်တွေနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုအကြမ်းဖက်ဖမ်းဆီးနေတယ်လို့ဆီယနာရှင်စန့်ကျင်လှုပ်ရှားတက်ကြွသူတွေလည်းဒီကနေ့ထိနှိတ်ကိုဖမ်းဆီးခံနေရပါတယ်။ဩဂုလ18ရက်နေ့နေ့လယ်လောက်မှာစကိုင်းတိုင်းတပရင်းမြို့နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အမတ်ဦးဝင်းမြင့်အောင်ရဲ့အမျိုးသမီးနဲ့တာတူအပါဝင်၅ဦးကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့လုံခြုံရေးအရာအမည်မဖော်လိုတဲ့ဒေသခံလည်းဖြစ်တပိတ်ခေါင်းဆောင်လည်းဖြစ်သူတဦးက VOE ကိုပြောပါတယ်။အမတ်ဦးဝင်းမြင့်အောင်နဲ့တပိတ်ဦးဆောင်နဲ့ဦးကျော်ထက်အောင်တို့ကိုသူတို့နေထိုင်ရာဆိုင်းပြင်ကြီးရွာမှာစစ်သားနဲ့ရဲအင်အား50လောက်ကလာပြီးတော့ဖမ်းဆီးတာဖြစ်ပါတယ်။ဒါပေမဲ့အလို့ရှိသူတွေကိုမရတဲ့အတွက်မိသားစုဝင်တွေကိုဖမ်းဆီးသွားတယ်လို့အခုလိုပြောပါတယ်
။ဦးဝင်းမြင့်အောင်ကအဲ့ဒီမှာမနေရတာရှောင်းနေတာပေါ့လေကြားနေပြီပေါ့။ကြားနေတဲ့အဲ့ဒီရှိတဲ့သူ့အမျိုးသမီးနဲ့သူ့သားကိုခေါ်ရတယ်။အဲ့ခုနကဆမ်းမင်းဆိုအမနေအုပ်ချုပ်ရေးမှုကလည်းအမအုပ်ချုပ်ရေးမှုဆမ်းလင်းရေပေါ့နော်အဲ့သူတို့ကိုစကမ်းနဲ့ဖိဖိရကြီးဆိုပြီးတော့ဖန်ခေါ်ဝါကြတယ
်တပင်းမျိုးနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဝင်းမြင့်အောင်ရဲ့မိသားစုဝင်နဲ့တပိတ်ဦးဆောင်သူဦးကျော်ထဲအောင်ရဲ့မိသားစုဝင်လည်းဖြစ်တိုင်းဒေသကြီးအမတ်နှစ်လွတ်တော်အမတ်ဦးမိုးမင်းဝင်းတို့ရဲ့ညီကိုတို့ကိုဖမ်းဆီးခေါ်သွားတယ်လို့ရက်ွယ်အုပ်ချုပ်ရေးမှုတယောက်ကိုလည်းဖမ်းဆီးသွားတယ်လို့ပြောပါတယ်တချိန်တည်းမှာပဲမန္တလေးတိုင်းချမ်းဤသာစံမြို့နယ်ရွှေလန်ရက်ွယ်အုပ်ချုပ်ရေးမှုဦးအောင်ဆွေထွန်းနဲ့အေယာဝတီတိုင်းရေကြီးမြို့နယ်အသုံးမြို့ကစစ်တပ်သတင်းပေးလို့ဆွဆွဲခံရသူဦးဝင်းနိုင်ဦးတို့တနက်နေ့ပြစ်ဒဏ်ခံရတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်ချင်းဤတာဇံမြို့နယ်ရွှေလန်ရက်ွက်အုပ်ချုပ်ရေးမှုပြစ်ဒဏ်ခံရတာနဲ့ပတ်သက်ပြီးတော့ဒေသခံတူကအခုလိုပြောပါတယ
်စစ်ကောင်စီနဲ့ပေါင်းပြီးတော့ဟိုရက်ွက်ဒီရက်ွက်သားတွေအပေါ်မှာပေါ့နော်ဟိုအနိုင်ကျင့်နေတော့အဲ့လားမျိုးတွေလည်းကျွန်တော်ဟိုသတင်းထဲမှာတွေ့ရတယ်ကျွန်တော်ဒီလိုပြေအုပ်ချုပ်ရေးမှုတွေနဲ့ပေါင်းဆက်ပြီးတော့ပါသူတို့တွေဟိုလေကျော်ကတ်တွေပါတယ်ပေါ့နော်ဟိုထုတ်ပေးတာတွေပေါ့အတော်လာတန်တက်တာတွေပါတယ်တော့ရှိတယ်အဲ့ကြားထဲမှာပေါ့နော်အဲ့ဒီရွှေလန်ရက်ွက်အဲ့မှာဟိုမေချောကလုံးမဲ့ဆိုပြီးတော့ဝင်ပြစ်သွားတယ်ဆိုတော့ကြားရတယ်ဗ
ျစစ်ကောင်စီကကိုဗစ်ကပ်ရောဂါကိုအကြောင်းပြပြီးအသွားအလာများတဲ့နေရာမှာလက်နဲ့အင်အားအပြည့်နဲ့တင်းကျပ်စစ်ဆေးနေတာကြောင့်ပြည်သူတွေအထိတ်တလန့်ဖြစ်နေရပါတယ်မန္တလေးမှာဘာသာပေါင်းစုံတပိတ်စစ်ကြောင်းအင်ဂျင်နီယာများအဖွဲ့တပိတ်စစ်ကြောင်းစတဲ့မျိုးစုံတပိတ်စစ်ကြောင်းတွေအတားအဆီးကြားကသတိထားပြီးတော့ရက်ဆက်ဆင်နွှဲနေတယ်လို့တပိတ်ဦးဆောင်ပါဝင်သူတဦးကလည်းပြောပါတယ်
ဒီ၆လက်နဲ့ဆိုတော့ဈာရဲနေမှာဒါပြည်သူတွေချက်ပေါ့နော်တခုခုပေါ့နော်အားရင်တခုခုဟိုအမြင်တခုခုပေါ့နော်ကျွန်တော်တို့ပြတ်ဖို့ဆိုတော့ဒီကျွန်တော်တို့ဒီစစ်ကောင်းနေနေနဲ့ ဆက်ပြီးတော့ဒီရေကုန်ကြီးတွေမှာလှုပ်ရှားနေတယ်ဆိုတဲ့အနေနဲ့စိတ်ကောင်းနေရတာကျွန်တော်တို့ကထွက်မယ်ဆိုရင်ဟိုမရအောင်ထွက်မယ်ဆိုရင်ကဏ္ဍတွေမှာရှိပါတယ်ခင်ဗျာ
မင်းကဆိုရင်မုံရွာလူလူတပိတ်စစ်ကြောင်းလူစုနေတဲ့အချိန်မှာအရဲဝတ်တွေပါတဲ့စစ်ကောင်စီတပ်ဖွဲ့တွေကပိတ်ဆို့တားဆီးပစ်ခတ်ဖြိုခွဲခဲ့ပါတယ်ဒါပေမဲ့လူငယ်တွေဘက်ကတော့ဒီစစ်အာဏာရှင်စနစ်ကိုကြိုးစားတိုက်ထုတ်သွားမယ်လို့တပိတ်ခေါင်းဆောင်ဖြစ်တဲ့ကိုခန့်ဝေဖြိုးကပြောပါတယ
်လက်မတွေပေါ်မှာကျွန်တော်ဖမ်းဆီးခံရနိုင်တယ်အခက်မတင်တနက်နေ့ပြည်လို့အပြေးနိုင်တယ်ပေါ့နော်ဒါတွေကိုတိတိနဲ့ကျွန်တော်တို့ကတော့ဆက်လုပ်နေရမှာပါသာပါရှိလို့လည်းဆိုတော့ကျွန်တော်တို့တရားတွေဆက်မလုပ်ဘူးဆိုရင်ကျွန်တော်ပြည်ပြည်သူတွေရဲ့အနာဂတ်ရောကျွန်တော်တို့ရဲ့လူငယ်တွေရဲ့အနာဂတ်တွေပါကျွန်တော်အမှောင်နဲ့ကြမှာဆိုရတဲ့
ရန်ကုန်တိုင်းဒလမြို့နယ်ကချင်ပြည်နယ်ဖားကန်မြို့လုံခင်းနဲ့တနင်္သာရီတိုင်းလောင်းလုံမြို့နယ်ဒဝယ်မြို့စကိုင်းတိုင်းကလေးမြို့ရင်းမပင်မြို့နယ်ဆလင်းကြီးမြို့နယ်မြိုင်မြို့နယ်တွေမှာလည်းတခြားဒေသတွေကဆန္ဒပြပွဲတွေလိုပဲကြွေးကြော်ကြံတွေအော်ဟစ်ပြီးတော့စစ်အာဏာသိမ်းမှုကိုစန့်ကျင်ကန့်ကွက်ခဲ့ကြပါတယ်။ February 1ရက်နေ့မှာအာဏာသိမ်းယူခဲ့တဲ့အချိန်ကနေမနေ့ကအထိဆိုရင်စစ်တပ်နဲ့ရဲကအကြမ်းဖက်ပစ်ခတ်ဖြိုခွဲတာကြောင့်တေဆုံးသူ968ယောက်ထဲမှနည်းရှိနေပြီဖြစ်တယ်လို့အခုချိန်ထိဖမ်းဆီးခံထားရသူပေါင်းက9,590ကျော်ရှိတယ်လို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအဖွဲ့ AAPP ကသတင်းထုတ်ပြန်ထားပါတယ်ရှင်။
နိုင်ငံတော်ကဆရာနာရှင်စန့်ကျင်လှုပ်ရှားမှုတွေရဲ့နောက်ဆုံးရအခြေအနေမမျှသစင်အောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့တိုင်းရင်းဒေသတွေကဒေသခံကာကွယ်ရေးတပ်တွေနဲ့စစ်တပ်ကြားကတိုက်ပွဲအခြေအနေတွေကိုတင်ပြပေးကြပါတယ်ချင်းပြည်နယ်မင်းတပ်မတူပီလမ်းမှာတော့စစ်ကောင်စီတပ်တွေနဲ့မင်းတပ် CDF တပ်ဖွဲ့တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းမှာစစ်ကောင်စီဘက်ကတပ်သား18ဦးသေဆုံးပြီးတော့တဦးကို CDF ဘက်ကလက်နက်တွေနဲ့အတူဖမ်းမိခဲ့ပါတယ်လို့ CDF ဘက်ကပြောပါတယ်စစ်ကောင်စီဘက်ကတော့ဒီတိုက်ပွဲအတွင်းမှာထိခိုက်ဒဏ်ရာရရှိမှုသာရှိတယ်လို့ဆိုပါတယ်ဒီတိုက်ပွဲတွေကြောင့်ဒေသခံပြည်သူအများအပြားကလည်းဘေးလွတ်ရာကိုတိမ်းရှောင်နေရပါတယ်ဒီကြောင့်အပြည့်ဆုံးရန်ကုန်ကလာတဲ့သတင်းကိုသားညူကပြောပြပေးပါရှင်
စစ်ကောင်စီနဲ့မင်းတပ် CDF တို့အပြစ်ရသဘောတူညီမှုကုံဆုံးသွားပြီးတဲ့နောက်တိုက်ပွဲတွေပြန်လည်ပြင်းထန်လာပြီးတော့ဩဂတ်လ18ရက်နေ့ကတော့မင်းတပ်မတူပီကားလမ်း73မိုင်မှာစစ်ကောင်စီတပ်တွေနဲ့မင်းတပ် CDF တို့တိုက်ပွဲဖြစ်ပွားခဲ့တာမှာစစ်ကောင်စီတပ်သား18ဦးသေဆုံးပြီးတော့တအုပ်ကိုလက်နက်တွေနဲ့အတူဖမ်းမိရတယ်လို့ CDF ဘက်ကပြောပါတယ်ဖမ်းဆီးရမိတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ CDF ဘက်ကတာဝန်ရှိသူတအုပ်က VOA ကိုခုလိုရှင်းပြပါတယ
်9ရက်ရှိပြီလေတိုက်ပွဲကမနေ့ကကြီးကြွမှုမှာစကားစကားဘက်က18ဦးလောက်ကြာတယ်ပေါ့နော်။နောက်တရားပြီးတော့ထွက်ပြေးသွားတဲ့သူတွေရှိတယ်။တယောက်ကတော့ကျွန်တော်ရွာထဲအထိရောက်လာလို့ရွာဒီ CDF တရားနေဖမ်းထားတယ်ပေါ့နော်။ကျွန်တော်တို့ဖမ်းပြီးတော့စစ်ဆေးတဲ့အချိန်မှာသူဒီသနလာသူအဲ့ဒီတိုက်ပွဲဖြစ်တဲ့နေရာမှာသူပြစ်ထားခဲ့တဲ့အကြောင်းရယ်။နောက်ပြီးတော့သူ့ရဲ့ GA ဒီကပ်ပေါ့ဒီကပ်ဒီနဲ့ဒီတော့ဒီနောက် equipment နေဒါတွေနဲ့ပတ်သက်ပြန်ရမှာထားခဲ့ပါလေဆိုတော့သူဖြောက်ချက်ပြီးတယ်ပေါ့။အာဒီလိုပဲစစ်ကျဝတ်စစ်တယ်တော့ကျဝတ်အနေနဲ့အညီပေါ့လေ။ကျွန်တော်တို့ fancy ချင်းသိနေဆိုပေမဲ့သူ့လူသားပြောက်လို့ကျွန်တော်တို့ဆက်ဆံမယ်။အတားရထားတယ်ဆိုတော့စေဝါကူတာမှုတွေလုပ်မယ်ပေါ့။
တိုက်ပွဲအတွင်းတောတောင်တွေထဲမှာဒဏ်ရာရပြီးတော့ထွက်ပြေးသွားတဲ့စစ်ကောင်စီတပ်သားတွေလည်းရှိနေပြီးတော့စစ်ကောင်စီတပ်သားတွေကို CDF ဘက်ကမကြာခဏဖမ်းဆီးရမိတာရှိတယ်လို့ CDF ကပြောပါတယ်။ဇနတ်တဲ့လာရောက်ခလုံးနဲ့စစ်ကောင်စီတပ်သားတဦးကို CDF ဘက်ကနေပြီးတော့ငွေကြက်350ပေးမယ်ဆိုပြီးတော့ကန့်လန့်ထားတာရှိပြီးတော့ CDF နဲ့ပူးပေါင်းမှုဆက်သွယ်လာတဲ့စစ်ကောင်စီတပ်သားအများပြားရှိတယ်လို့လည်းဆိုပါတယ်စစ်ကောင်စီပြည်ညာရေးဒုတိယဝန်ကြီးဗိုလ်ချုပ်ဇော်မင်းထွန်းကတော့မနေ့ကဖြစ်တဲ့တိုက်ပွဲအတွက်မှာထိခိုက်ဒဏ်ရာရတာတွေရှိတယ်လို့ပြောပြီးတော့လက်နက်တွေနဲ့အတူဖမ်းမိရတယ်ဆိုတဲ့ကိစ္စကိုတော့ထပ်သွင်းပြောကြတာမရှိပါဘူ
းမနေ့တုန်းကတော့ကျွန်တော်တို့အဲဒီတပ်ဖက်မှာပဲကျွန်တော်တို့ PDF နေကြံအချမ်းပဲအဖွဲ့တွေနဲ့ကျွန်တော်တို့တိုက်ပွဲဖြစ်ပွားခဲ့တာရှိတယ်တိုက်ပွဲဖြစ်ပွားခဲ့တဲ့ဆိုမင်းတမတူပြီးကားလမ်းဘက်မှာဖြစ်ပွားခဲ့တာရှိတယ်အဲကျွန်တော်ဘက်ကထိခိုက်ခံရရှိမှုရှိတာပါပဲ
တိုက်ပွဲတွေနေ့စဉ်ရက်ဆက်ဆိုလိုပဲဒီပြင်းထန်နေတဲ့အတွက်ရွာပေါင်း20လောက်ဟာရွာလုံးကျွတ်ထွက်ပြေးနေရပြီးတော့အခက်ခဲဖြစ်နေတယ်လို့ဒုက္ခသည်တွေကိုကူညီပေးနေသူတူက VOA ကိုပြောပါတယ
်20လောက်ရှိမယ်ရွာပေါင်းကအလူကြီးက1000ကျော်ကျော်လေးရှိမယ်အဲ့ဒါတွေကတစ်ခါထပ်ပြီးထွက်ပြေးကြတာပေါ့သူတို့ရွာမှာမနေရဘူးတာကစားစစ်သားတွေလာမှာတောက်တယ်တောက်တဲ့တော့ပြေးကြတယ်ပြီးတော့ပဲပြေးလဲဆိုတော့တော့တဲ့ပြေးတယ်အဲကြွားကြတော့လဲတောင်ရလဲပြေးတယ်ဒါတော့ကျွန်တော်တို့အခြေအနေပေါ့သာနာရေးကလည်းကျွန်တော်မှာလုံလောက်မှုမရှိဘူးစံနေရလဲမိုးတွန်းဆိုတော့ထားရသူရတာလည်းခက်တယ်ခုလုံးလုံးဆိုတော့ဒုက္ခတွေဒီတော်တော်လေးအခက်အခဲဖြစ်နေကြတယ်ဗျာ
တကြောပြန်ခုလိုတိုက်ပွဲတွေကြောင့်ဘေးလွတ်ရာကိုထွက်ပြေးနေရတဲ့စစ်ဘေးရှောင်တွေမှာဖျားနာသူတွေများနေတယ်လို့စေဝါကူတာမှုလုံလောက်အောင်များတဲ့အတွက်တိုက်ဆုံမှုတွေလည်းရှိနေပါတယ် အစားအစာစီးဝါးနဲ့ရိခါတွေလိုအပ်နေတဲ့အကြောင်းဒုက္ခသည်တွေကိုကူညီပေးနေသူတွေကပြောပါရယ်ခင်ဗျာ
ဒါကတော့ချင်းပြည်နယ်မင်းတပ်မတူပီလမ်းကတိုက်ပွဲတွေအကြောင်းကိုသားညုံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကယားပြည်နယ်ကလောပီတရေအားလျက်စစ်ဆေးရုံဖျက်ဆီးခံရတဲ့တရင်ကိုတင်ပြပေးကြပါတယ်ကယားပြည်နယ်လောပီတရေအားလျက်စစ်ဆေးရုံမဟာတအားလိုင်းတာဝါတိုင်းတွေကိုဖဲခုံပြည်သူ့ကာကွယ်ရေးတပ် PDF ကနေဖျက်ဆီးလိုက်တယ်လို့အဖွဲ့တာဝန်ရှိသူတွေကပြောပါတယ်ဒီမဟာတအားလိုင်းတာဝါတိုင်းဟာနေပြည်တော်ကိုလျှက်စစ်တားပေးနေတာဖြစ်ပြီးတော့ကယားဒေသအတွက်အကျိုးပြုတာမရှိဘူးလို့လည်းဆိုပါတယ်ဒီကြောင့် VOA မြန်မာပိုင်းသတင်းတောက်နိုင်ကွင်အင်ကသတင်းပေးပို့ထားပါတယ်
နေပြည်တော်ကိုလက်စစ်တားပို့ပေးနေတဲ့လွိုင်ကော်မြို့နယ်လောပိတမဟာတားလိုင်းတာဝါတိုင်းတွေကိုဖဲခုံပြည်သူ့ကာကွယ်ရေးတပ် PDF တွေနဲ့ကရင်နီမျိုးရန်ကာကွယ်ရေးပူးပေါင်းဖွဲ့တို့ကလည်းဖျက်ဆီးလိုက်တယ်လို့ကရင်နီကာကွယ်ရေးဖွဲ့ခေါင်းဆောင်တို့ကပြောပါတယ
်ဆိုတော့တပ်တိုင်းကနဘတ်တောင်းလိုင်းဖြစ်တဲ့နေပြည်တော်ရဲ့ဆင်းရဲလိုင်းပေါ့စစ်ကမ်းများသုံးတဲ့လိုင်းကိုသူ PDF တွေနဲ့ပူးပေါင်းပြီးတော့ဝိုင်းဖြစ်လာတဲ့ဟာပေါ့ဗျာ
ဖြစ်စီခံရတဲ့တာဝါတိုင်းနေရာကိုနေမီရှင်းလင်းရေးလှုပ်ဆောင်နေတဲ့မြန်မာစစ်တပ်စစ်တီတချို့မိုင်းနှိမိတဲ့ဖြစ်စဉ်ရှိခဲ့တယ်လို့သူကဆက်ပြောပါတယ
်အဓိကတော့စစ်တပ်ကမိတိုင်ကိုတပ်ပြင်းနဲ့နေထားမျိုးပါသို့တော့မိတိုင်နဲ့တဝိုက်မှာလည်းဒါကျွန်တော်တို့ယူရှိတယ်အဲကြောင့်မို့တစ်ဖက်သက်ပွဲဖြစ်ရတော့ဗောလေကျွန်တော်တို့ဖက်ကတယောက်တန်ရာရတယ်တပ်ဖက်ကလည်းဒါမိုင်းနှိမိလို့အပြေပြောက်တော့ကျွန်တော်မသိတော့
ဖဲကုံပြည်တဲ့ဘက်ကတော့အဲ့ဒီတာဝါတိုင်းကိုဩဂုတ်လ၁၂ရက်နေ့ကဖျက်ဆီးလိုက်တာဖြစ်ပြီးဒေတာတွင်စည်ရေးတိမမှုအချိန်လေးကြောင့်ဩဂုတ်လ၁၉ရက်နေ့ညနေပိုင်းမှာသတင်းထုတ်ပြန်ခဲ့တာပါ၎င်းတို့ဖျက်ဆီးခဲ့တဲ့တာဝါတိုင်းဟာစစ်ကောင်စီကတိတအုံပြုဖို့တွေ့တန်းထားတဲ့တာဝါတိုင်းနေဖြစ်သလိုအခုလိုဖျက်ဆီးလိုက်ရတာဟာစစ်ကောင်စီရဲ့ရန်ရည်လက်ပါမှုကိုရပ်တန့်စေဖို့ရည်ရွယ်တယ်လို့ဖဲခုံ PDF ရဲ့ထုတ်ပြန်ချက်မှာရေးသားဖော်ပြထားပါတယ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စွန်မင်းထွန်းကတော့တာဝါတိုင်းဖျက်ဆီးခံရကြအစီအပြုပြောဆိုခဲ့သလိုအခုခါပြန်လည်ပြင်ဆင်ပြီးခဲ့ပြီလို့ပြောပါတယ
်ကျွန်တော်သိရတဲ့နောက်ကတော့ဟုတ်တယ်အဲ့မှာဓာတ်တိုင်၃တိုင်ကိုမိုင်းခွဲခဲ့တာရှိတယ်ဒီလိုမျိုးဟိုပေးနေတဲ့အားလိုက်နေရပါပဲဒါပေမဲ့အဲ့ဒါတွေကတော့ကျွန်တော်တို့ဖြစ်ပြီးနောက်နေမှာပဲချက်ချင်းပြင်ဆင်ကြတော့လျှက်စစ်တာပြသမှုမရှိအောင်တော့အတွက်လှုပ်ဆောင်ပြီးဖြစ်ပါတယ်ဗျာ
လောပိတရေအားလှည့်စစ်စက်ယုံဟာဖျားပြည်နယ်မှာတိဆောက်တာဖြစ်ပေမဲ့ဒေတာတွင်းပြည်သူတွေအကျိုးကျေးဇူးမခံစားရဘူးလို့လိုက်ကောဒေတာခန့်တူးကပြောပါတယ
်ဖြစ်ချင်တာကတော့ကျွန်တော်ဒေတာကျွန်တော်ပြည်နယ်အတွက်အကျိုးကျေးဇူးပဲကျွန်တော်တို့ဆက်မချက်ပြရအောင်ပေါ့လက်စီတာအဆက်နဲ့ဆိုနိုင်ငံချကိုပို့ပြောင်းရတဲ့ပတ်စံလေးနဲ့ပြီးတော့တနိုင်ငံတော့လည်းဖြန့်ပြီးတော့တမတရားပြည်နယ်ဖြစ်ဖြစ်တူတဲမှုနဲ့ဆက်ပါရဝပဖြစ်ရင်းချင်းတွေကအမှကြည့်လို့မတူတဲ့တော်မရှိဘူး။နောက်ဆိုရတဲ့မှာဘယ်လိုဖြစ်စီတအားရှေ့တန်းနဲ့ဒီကိစ္စမတူတဲ့ဘူးဆိုတော့ဒါအတိတ်ကမရှိဘူးလို့ကျွန်တော်တော့မှတ်ယူတယ်။
ဖြစ်စီခံခဲ့ရတဲ့ဒါအလိုက်တစ်ခုကတော့ရှမ်းပြည်နယ်စဖဲကုံမြို့နဲ့ဘီလောင်းမြို့နယ်ကြားလွယ်ဟဲကြီးရွာနီးမှာတည်ရှိနေပါတယ်။ဘလူးချောင်းပေါ်မှာအမှတ်တဲအမှတ်နှစ်အမှတ်သုံးဆိုပြီးရေအားလျှက်စစ်စင်မှန်ကိန်းစက်ယုံ၃ယုံတည်ရှိနေပြီးအခုဖဲခုံ PDF ဖြတ်စီလိုက်တဲ့တာဝါတိုင်အမှတ်သုံးစက်ယုံကနေပြည်တော်ကိုတွေ့ရန်ထားတဲ့တာဝါတိုင်တွေဖြစ်ပါတယ်။ကြားပြည်နယ်ဖရူစုတီမောစုနဲ့ရှမ်းပြည်နယ်ဖဲခုံမြို့မှာဒီအုတ်ကုတ်လဆမ်းမှာဒေသခံကရင်လီကာကွယ်ရေးပူးပေါင်းဖွဲ့နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲပြင်းထန်ဖြစ်ပွားနေတာပါ။ဒီကနေ့နေ့လယ်ပိုင်းထိတိုက်ပွဲဖြစ်ပွားတာမရှိသေးပေမဲ့ဩဂုတ်လ16ရက်နေ့မှာမြန်မာစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်တွေကြားပစ်ခတ်မှုတွေရှိခဲ့တယ်လို့ဒေသခံကာကွယ်ရေးဘွဲ့ခေါင်းဆောင်သူကပြောပါတယ်
။အခြားလည်းည9နာရီလောက်ကစစ်တပ်ကကျွန်တော်တို့ပင်ပုံဆိုတဲ့ကြွာခုံကြီးကျောင်းကနေတပ်ဆွဲပြီးတော့ကျွန်တော်ရှိတဲ့ပုံလွယ်ဝေးရွာအခက်ကိုဒုံးကြီးနဲ့အချက်30လောက်လမ်းပြည့်နောက်တအင်အားတွေအများပြားဟိုထပ်ပို့ဆောင်တာပေါ့လေ
။တမတော်ကနေအာနာသိမ့်ခဲ့ပြီးနောက်ပိုင်းမေလာကဆလို့မိုးပြဲလွိုက်ကောတီမော့ဆူဘရူဆူအစရှိတဲ့မြို့နယ်တွေမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေဖွဲ့စည်းပြီးစစ်တပ်ကိုခုခံတိုက်ခိုက်လာတာပါ။အခုလိုတိုက်ခိုက်မှုဖြစ်စဉ်တွင်နှစ်ဖက်အသေးပြောက်တွေရှိတယ်လို့ရွာသား 9,000 ကျော်လဲနေရစွတ်ခွာပြီးစစ်ဘေးသိမ်းရှောင်နေရပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းသတင်းတောင်နိုင်ကွင်းအင်ကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဗုဒ္ဓဘူးညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။ VOA American အသံရဲ့ဗုဒ္ဓဘူးညပိုင်းမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေအသံလူယုံနာမကရုပ်တံခါပါတိုက်ရိုက်ထုတ်လင်းပေးနေပါတယ်ရှင်။ VOA ရဲ့ website စာမျက်နှာနဲ့ Facebook စာမျက်နှာတွေကနေတော်ရရှင်တွေစောင့်မျှော်ရှုစားနိုင်ကြကြောင်းပါရှင်။မကြခင်မှာထုတ်လင်းပေးမဲ့ဒုတိယပိုင်းနိုင်ရီဝက်မှာတော့ဗုဒ္ဓဘူးညတိုင်းတင်ဆက်ပေးနေကြဒေါက်တာတန့်စော်ရဲ့လူလူနဲ့ကြံ့မာရေးအစီအစဉ်ဥကျော်ဇန်နာရဲ့မြမအရေးသုံးသက်ချက်နဲ့ကိုရဏရဲ့အားကစားခန္ဓာစတဲ့အပတ်စဉ်ခန္ဓာတွေကိုဆက်ပြီးတော့တင်ဆက်ပေးပါမို့စောင့်မျှော်နားဆင်နိုင်ကြပါလိမ့်ရှင်
။ VOA မြမပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bemis app ကို download လုပ်ရယူနိုင်ပါတယ်။ Android address ဆိုရင် Google Play App Store မှာ VOA Burmese လို့ ရှာ ပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese App မှာ VOA မြန်မာပိုင်းက ထုတ်လွှင့်နေတဲ့ အစီအစဉ်တွေကို ထုတ်လွှင့်နေချိန်မှာ ဓာတ်ရိုက် နားထောင်လို့ရတယ်လို့ သတင်းဆောင်ပါတွေ အပတ်စဉ် အစီအစဉ်တွေကိုလည်း အဆင်ပြေတဲ့အချိန်မှာ နားဆင်နိုင်ပါတယ်
VOA American တန်ရဲ့မြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလှိုင်းဒိုမီတာ31 kHz 9383ညလှိုင်းဒိုမီတာ32 kHz 9383ညလှိုင်းဒိုမီတာ51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ American နိုင်ငံဆိုင်ရာသတင်းဆောင်မှတပုတ်ကိုတင်ဆက်ပေးကြပါမယ်American တပ်ဖွဲ့တွေကအာဖဂန်နစ္စတန်နိုင်ငံတွေကနေဝရုံးသုံးကားပြန်လည်ပြီးတော့ထွက်ခွာနေကြတာ။နောက်အာဖဂန်အစိုးရလှင်လျင်မြန်မြန်ပြုတ်ကျသွားတာတွေနဲ့ပတ်သက်လို့ American သမ္မတဂျိုးဘိုင်ဒန်အပေါ်မှာဝေဖန်မှုတွေတိုးလာနေပါဗျ။ဒါပြင်ဒီသမ္မတဘိုင်ဒန်တယောက်အားလက်ရက်သွားနေတာကိုရက်ပြီးတော့အင်ဖြူတော်ကိုအင်္ဂါနေ့ညနေပိုင်းမှာပြန်ပြီးတော့ရောက်လာပါဗျ။အာဖဂန်အရေး American အစိုးရရင်ဆိုင်နေရတဲ့အခြေအနေတွေနဲ့ပတ်သက်လို့အင်ဖြူတော်သတင်းတောက်ပက်စီဝီတာကူဆာဝါရာပေးပို့ထားတဲ့သတင်းမက်ခင်ဖြူထွေးကတင်ပြထားပါဗျ။
အာဖဂန်ကအမေရိကန်တပ်ဖွဲ့တွေပြန်ရုပ်သိမ်းချိန်တာလီဘန်တွေချက်ချင်းပြန်အားကောင်းလာတာနဲ့အမျှအာဖဂန်အရက်သားတွေနိုင်ငံတွေကနေဝေယုံသုံးကားဆက်ပြေးနေကြတဲ့အခြေအနေတွေမြင်ကြရပြီးနောက်မှာတော့သမ္မတဘိုင်ဒန်အစိုးရဟာအာဖဂန်စစ်ပွဲကနေထွက်ခွာတဲ့ကိစ္စကိုစနစ်တကျမဆောင်ရွက်နိုင်ခဲ့ဘူးဆိုတဲ့ဝေဖန်မှုတွေပိုးပြီးတော့ကျေလောင်လာပါတယ
် The images from the past couple of days at the airport have been heartbreaking
ပြီးခဲ့တဲ့နှစ်ရက်လောက်ကလေဆိပ်မှမြင်ရတဲ့မြင်ကွင်းတွေကကြီးကွဲစရာပါဒါပေမဲ့လည်းတစ်ဖက်မှာလည်းအာဖဂန်ပြည်ပခါမှာဆက်ပါတဲ့အတွက်လူသက်တွေထပ်ပြီးတော့ဆုံးရှုံးရမယ့်အခြေအနေကိုသမ္မတဘိုင်ဒန်ကမစင်စားဘဲနေလို့မရပါဘူ
းတာလီဘန်တွေကအာဖဂန်နစ္စတန်ကိုချက်ချင်းပြန်ထိန်းချုပ်လိုက်ပြီးတဲ့နောက်အမေရိကန်နဲ့မဟာမိတ်အာဖဂန်ထောင်ထဲချီကိုနိုင်ငံတွေကနေကယ်ထုတ်ဖို့အမေရိကန်ကအပူတပင်းလှုပ်လာရပြီးဖျို့ဖျဲအခြေအနေတွေဖြစ်လာတာပါ
We are prioritizing a number of groups, American citizens, embassy employees.
American နိုင်ငံသားတွေတန်ယုံဝန်ထမ်းတွေနဲ့သူတို့ရဲ့မိသားစုတွေအပြင်တန်ယုံမှာအလုပ်လုပ်ခဲ့ကြတဲ့အာဖဂန်ဝန်ထမ်းတွေ American အထူးဗီဇာလျှောက်ထားဖို့အကျုံးဝင်သူတွေရထားပြီးသူတွေဒုက္ခတဲ့အစီအစဉ်မှာအကျုံးဝင်သူတွေကိုကျမတို့ဦးစားပေးကယ်ထုတ်ပေးနေပါတယ်။သတင်းမီဒီယာနဲ့အဖွဲ့အစည်းတချို့မှဘာသာပြန်လုပ်ပေးခဲ့ကြတဲ့အာဖဂန်တွေလည်းဒီထဲမှာပါပါတယ
်။မနေ့ကညနေပိုင်းအထိလူပေါင်း 3,200 ကျော်ကိုကယ်ထုတ်ပြီးခဲ့ပြီးဒီအထဲမှာတန်ယုံဝန်ထမ်းတွေအမေရိကန်နဲ့အာဖဂန်တွေတတိယနိုင်ငံတစ်ခုမှာနိုင်ငံသားရထားသူတွေပါဝင်တယ်လို့အမေရိကန်ရာရှိတွေကပြောပါတယ်။ဒါအပြင်အထူးဗီဇာပြည်ဝင်ခွင့်နဲ့အာဖဂန်2000နီးပါးကိုအမေရိကန်ပြည်ထောင်စုမှရွှေ့ပြောင်းနေရချထားပြီးခဲ့ပြီးကြောင်းလည်းပြောပါတယ်။ဒီလိုပေးလို့ရပြောင်းရွှေ့မှုတွေကိုဩဂတ်လကုန်လောက်အထိဆက်လုပ်နိုင်အောင်တာလီဘန်တွေနဲ့ညှိနှိုင်းနေတဲ့အကြောင်းအမေရိကန်အမျိုးသားလုံခြုံရေးအကြံပေး Jake Sullivan ကပြောပါတယ
် The Taliban have informed us that they are prepared to provide
ရတနာဗီဇာကိုဘေးငင်းငင်းနဲ့သွားနိုင်အောင်လို့သူတို့ဘက်ကပြင်ဆင်ပေးထားတဲ့အကြောင်းတာလီဘန်တွေကပြောပါတယ်ပြောတဲ့အတိုင်းလုပ်လာဖို့ကျွန်တော်တို့မျှော်လင့်ပါတယ
်အာနာသိမ်းပြီးပထမဆုံးအကြိမ်အင်္ဂါနေ့ကကျင်းပတဲ့တာလီဘန်တွေရဲ့သတင်းစာရှင်းလင်းပွဲမှာတော့ပြောခွင့်ရဇာဘီဟူလာမူဂျာဟစ်ကအာဖဂန်ကိုအကြမ်းဖက်သမားတွေခိုးလုံတဲ့နေရာတစ်ခုမဖြစ်အောင်လုပ်သွားမယ်အကြောင်းနဲ့ရှရီယာအစ္စလာမ်ဥပဒေကိုအခြေခံပြီးအမျိုးသမီးအခွင့်အရေးတွေမဆုံးရှုံးရအောင်လဲအာမခံပေးမယ်လို့ကတိပြုပြောဆိုခဲ့ပါတယ်။တချိန်ကသူတို့ကိုတိုက်ခတ်ခဲ့သူတွေကိုရောအင်အားစုံပါဝင်တဲ့အစိုးရတရက်ဖြစ်အောင်ကြိုးပမ်းကြသူတွေအားလုံးကိုလူငင်းခွင့်ပေးမယ်လို့လဲတာလီဘန်ပြောခွင့်ရကပြောပါတယ
်။စစ်ပွဲတွေမဖြစ်စေချင်တော့ပါဘူး။အာဖဂန်ကိုငြင်းညမ်းစေချင်ပါတယ်။ဒါကြောင့်လဲတွေးဆုံဆွေးနွေးမှုတွေလုပ်နေတာပါ။
တာလီဘန်တွေရဲ့အကြမ်းဖက်မှုတွေကိုမြင်ခဲ့ရသူတွေကတော့ဒီပြောစကားတွေစစ်မှန်ပါမလားတန်လျာရှိကြပါတယ်။
If it looks like there's a series of conflicts
ခုကြုံရတဲ့ကိစ္စတွေဒီချေချောက်ကြုံလာရနိုင်တဲ့အကြမ်းဖက်ဝါဒချေချောက်မှုတွေကိုကင်တွေ့ရမှာရေရှည်မာဗျူကဘယ်လိုချမှတ်မလဲဒေတာရင်းဘယ်လိုပူပေါင်းဆောင်ရွက်ကြမလဲဆိုတာတွေကိုဆက်ပြီးတော့စနစ်တကျကင်တွေ့ဖြေရှင်းနိုင်မှုလိုပါတယ်ဒီလိုလုပ်နိုင်ရင်တော့ပြည်တွင်းမှာရောပြည်ပမှာပါနာမည်ကောင်းပြန်ရလာနိုင်ပါတယ်ဒါပေမဲ့ဒါကိုအောင်မြင်မြင်လုပ်နိုင်မှုကလွယ်ကူမှာတော့မဟုတ်ပါဘူ
းအားလည်းရခွင့်သွားနေတဲ့သမ္မတဘိုင်ဒန်ဟာအာဖဂန်အရေးကြောင့်သူရဲ့အားလည်းရအဆုံးထိမနေနိုင်တော့ပဲကမ့်ဒေးဗစ်အပန်းပြေစခန်းကနေအင်္ဂါနေ့ညနေပိုင်းကအိမ်ပြော်ကိုပြန်လာခဲ့ရပါတယ်။သမ္မတဘိုင်ဒန်ဟာအမေရိကန်တပ်ဖွဲ့တွေပြန်ရောက်သိမ်းတဲ့ကိစ္စကိုပေါ်ပေါ်တန်တန်လုပ်တယ်လို့ဆိုပြီး Republican တွေသာမကဒီမိုကရက်လွှတ်တော်အမတ်တချို့ကပါပြစ်တင်ဝေဖန်နေကြပြီးဒီကိစ္စစုံစမ်းစစ်ဆေးမှုတွေလုပ်သွားမယ်လို့လည်းပြောနေကြပါတယ်။အခုဖြစ်ရဟာသမ္မတဘိုင်ဒန်အတွက်တော့နိုင်ငံခြားရေးမူဝါဒဆိုင်ရာအကြီးမားဆုံးအကြက်အတဲကြုံရတာပဲဖြစ်ပါတယ်ရှင်။
အမေရိကန်အာဖဂန်နိုင်ငံရဲ့သတင်းဆောင်မှမက်ခင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါလေရှင်။အခုဆက်ပြီးတော့ဗုဒ္ဓဘူးညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့လူလူနဲ့ကျမ်းမာရေးအစီအစဉ်တင်ဆက်ပေးကြပါမယ်။
ကိုဗစ် -19 ကူးစက်ခံရရင်ယောဂဒဏ်ကိုခံနိုင်အောင်လို့အစားအသောက်ကိုအတက်နိုင်ဆုံးအဟာရပြည့်ဝအောင်လို့စားသုံးရမှာဖြစ်ပါတယ်။ကိုဗစ်ကူးစက်ခံရသူတွေဟာဗိုင်းရပ်စ်ပိုးကိုကိုခံအားကနေတဆင့်အဓိကတိုက်ထုတ်ရတာဖြစ်တာကြောင့်ကိုခံအားပြည့်နေဖို့လည်းလိုပါတယ်။လူလူနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန်စောကတင်ပြထားတာ။နားဆင်ပါရှင
်။ COVID-19 ကူးစက်ခံရသူအများစုဟာ COVID-19 ဗိုင်းရပ်စ်ပိုးကိုခန္ဓာကိုယ်မှာရှိပြီးလားကိုခံဆန်းစနစ်အားကိုးနေတာတိုက်ထုတ်နေကြရတာပါ။ကိုခံဆန်းအားပြည့်စုံကောင်းမွန်နေမယ်ဆိုရင် COVID-19 ရောဂါပိုးကိုအချိန်တူတူနဲ့ကူးကံတိုက်ထုတ်နိုင်မှာဖြစ်ပြီးနောက်ဆက်တဲ့စူးစူးဖြစ်ပေါ်ခံစားရမှုကိုလည်းရုံနဲ့သက်သာစေမှာဖြစ်ပါလေ။ကိုယ်ကစားအပြည့်စုံကောင်းမွန်အောင်နေထိုင်စားသုံးတဲ့နေရာမှာအစာအာဟာရတွေကိုပြည့်စုံမျှတအောင်စားသုံးမိခြင်းဟာအလွန်ကြီးပါတဲ့လုံခြုံရေးတစ်ခုဖြစ်တယ်လို့အာဟာရဆိုင်ရာအထူးပြုဆရာဝန်တူဖြစ်သူဒေါက်တာဆုမြတ်သစင်ကအခုလိုပြောပါရစေ
။အာဟာရအရင်အရေးကြီးတာဘာကြောင့်လဲဆိုတော့ COVID ကဗိုင်းရပ်စ်ပိုးဖြစ်တယ်။ဗိုင်းရပ်စ်ပိုးဖြစ်တော့ကိုယ်ကအားနေတိုက်ထုတ်တာများတယ်ပေါ့နော်။ဆေးကိုအားကိုးနေရတဲ့ဆိုင်ကိုယ်ကအားလည်းသူကအရေးပါတဲ့အထင်မှာပါတယ်။အဲ့တော့ကိုယ်ကအားပြည့်ဖို့ဆိုရင်အစာအာဟာရတွေပြည့်စုံအောင်စားဖို့လိုတယ်။အဲ့တော့ကိုမစားနိုင်ဘူးဆိုရင်ဒီအာဟာရရည်ရည်ဖြည့်တောက်ဖို့မမေ့ပါနဲ့အဲနောက်ဆုံးအရေးကြီးဆုံးကခုနပြောသလိုပေါ့တကြောင်းနဲ့လူတွေနဲ့တိုင်ပင်ပြတာဖို့မမေ့ပါနဲ့လို့ဟုတ်အကြံပေးချင်ပါတယ
်ကိုဗစ် -19 ကူးစက်ခံရတဲ့သူတွေမှာလူကြီးပဲဖြစ်ဖြစ်လူငယ်ပဲဖြစ်ဖြစ်သုံးရက်နဲ့အထက်အစာမဝင်ဘူးဆိုရင်ဆရာဝန်နဲ့ပြန်လာတိုင်ပင်သင့်တယ်လို့သိရပါတယ်အစာအာဟာရကိုတနိုင်လောက်မြင်းနဲ့ဆက်ဆံပြန်လဲဖြည့်တင်းပေးဖို့လိုပြီးလိုရမယ်ဆိုရင်တကြောင်းနောက်လေတဲ့သူတွေရဲ့အကူအညီနဲ့သူကြောင့်ကနေတစ်ဆင့်ပြန်လဲဖြည့်တင်းပေးဖို့လိုတယ်လို့ဒေါက်တာဆုမြတ်သစင်ကပြောပါတယ
်ခုနရေပါနေတာပေါ့နော်ဟိုလူကြီးပဲဖြစ်ဖြစ်လူငယ်ပဲဖြစ်ဖြစ်အစားမဝင်ဘူးဆိုရင်၃ရက်အထက်အစားမဝင်တော့ဘူးဆိုရင်ဒါကိုကဂယူးဆိုင်ပြီးတော့တခုခုမှဆရာဝန်နဲ့ပြတာပဲဖြစ်ဖြစ်ဒါမဟုတ်ရင်ဒီလိုမျိုးဟိုမီဒီယာတွေကတဆင်ပေါ့နော်ညွှန်ကြားပေးတဲ့ဒီလို health education video တွေစာစုတွေကိုဖတ်တာပဲဖြစ်ဖြစ်အဲ့ဒါမျိုးနဲ့ချိန်ပြီးတော့ဟိုမှန်ကန်တဲ့အာဟာရဆိုင်ရာအသွေးမြင်လေးရဖို့လိုပဲပေါ့နော်ဟိုဖျားနေရင်တော့လူတိုင်းကတော့အစားစားဖို့ကတော့နည်းသွားမှာတော့အမှန်ပဲဒါပေမဲ့အာဟာရလေးကိုတတ်နိုင်ဆုံးပြည့်အောင်စားနိုင်ဖို့အတွက်ဒီလိုမျိုးဟိုတက်ကြွတဲ့လူနဲ့တိုင်ပင်ပါအဲ့လိုတိုင်ပင်ပြတာပို့လဲဟိုမတွေ့ဝင်နေပေါ့နော်မနေနေပေါ့နော်အဲနောက်တစ်ခုကကြတော့ဒီအောက်ဆီဂျင်ရှူနေရတဲ့လူတွေဆိုရင်လည်းတကယ်လို့များပေါ့အစားဝင်တာတနေ့ဟိုအဲ1000မေပေါ့နော်တလီတာထက်နေခဲ့တယ်ဆိုရင်ဒီသွေးကြောတွေပိုင်းကနေပြီးတော့အစာအာဟာရတွေဒါမှမဟုတ်ရေဓာတ်တွေကိုတက်ကြွနေဆရာဝန်ကတိုင်ပင်ပြီးဖြည့်ဖို့မနေပါနဲ့ပေါ့နော်အဲ့ဒါလေးလည်းအကြံပေးချင်ပါတယ
်နေ့စဉ်လိုအပ်တဲ့အာဟာရပမာဏပြည့်မြအောင်စားတော့တဲ့နေရာမှာစားနိုင်တဲ့သူတွေအနေနဲ့ပုံမှန်စားနေကြအစာအစာတွေကိုပဲအာဟာရပြတ်တောင်စားပြီးဖို့လိုတယ်ပါမစားနိုင်တဲ့သူတွေအနေနဲ့ကတော့အစာကိုစားလို့လည်းကိုအောင်ပြုလုပ်ပြီးကြိုးစားစားတော့ပေးဖို့လိုတယ်လို့ဒါကစုပြတဲ့သင်ကအခုလိုရှင်းပြပါပါတယ
်။အဲ့တော့စားတဲ့နေရာမှာဘယ်လိုမျိုးတွေရွေးချယ်စားသုံးလဲဆိုတော့တော့အများဟိုကိုဗစ်မှာတော့ထူးထူးခြားခြားဘာမှမရှိဘူး။ပုံမှန်စားတဲ့အတိုင်းမြတ်မြတ်တတစားပေးရပြီ။အဲ့တော့မြတ်မြတ်တတစားပေးရဆိုရင်နေရာမှာထမင်းပါမယ်၊အသားငါးပါမယ်၊ဟင်းသီးဟင်းသီးပါမယ်ပေါ့နော်။အဲ့တော့ထမင်းကတော့ပုံမှန်စားနေကြတဲ့အတိုင်း10စုံကနေ15စုံအဲဝင်တလောက်လေးပေါ့တကယ်လို့9စုံမဲ့ဝင်တယ်9စုံပေါ့နော်အဲ့လောက်ကနေပြီးတော့တဖြည်းဖြည်းတိုးပြီးတော့15စုံလောက်ဒီစားပေးတင်တယ်အဟင်းသီးဟင်းသီးအနေနဲ့ကတော့တရုတ်ဘက်ကလည်းတဝက်စာလောက်စားပေးလုံလောက်တယ်ပေါ့နော်အသားငါးအနေနဲ့ကတော့လက်ဒီနှလုံးရွယ်လက်ဖွားတဝက်ရွယ်တဒုံးနှစ်တုံးလောက်ပေါင်စားပေးတင်တယ်ပေါ့နော်ဒါကတော့အနည်းဆုံးပမာဏပေါ့အဲ့ခါကျတော့တကယ်လို့ဒီထမင်းတစ်ပတ်ကမစားနိုင်ဘူးလို့လုံးကြမယ်အဲ့ဒါဆိုရင်ဒီထမင်းရဲ့အသားငါးဟင်းသီးဟင်းသီးကိုစံပြုတ်ဖြစ်ဖြစ်တစ်ခွက်အနေနဲ့ပြောင်းပြုတ်လိုက်ပေါ့ဒါဆိုရင်သူကဝါးစရာလည်းမလိုတော့ဘူးမောနေတဲ့အချိန်မှာလည်းကောင်းကောင်းမြူချလို့ရပါမယ်ပေါ့နော်နောက်တစ်ချက်ကတကယ်လို့အသားငါးတွေအဆင်မပြေဘူးဝယ်ရတာဒါမှမဟုတ်ခုနကမစားချင်ဘူးဆိုရင်အသားငါးအစားဒီစံပြုတ်ထဲကိုချေဥအကာတွေထည့်ပေးလို့ပြုတ်ပေးလို့ရတယ်ပဲနီလေးမျိုးတွေထည့်ပေးပြုတ်ပေးလို့ရတယ်ပေါ့နော်အဲ့အမျိုးနဲ့မှလူနာပို့ပြီးတော့အာဟာရပို့ပြည့်မယ်ပေါ့အဲနောက်တစ်ချက်ကဒီချက်ပြုတ်တွေလိုချက်ပေါင်းတွေလိုလည်းဒီစံပြုတ်ထဲမှာရောပြီးတော့တောက်လို့ရတယ်ဒီနည်းနဲ့တော့အစာအာဟာရပြည့်အောင်ပေါ့နော်ဒီကိုဗစ်ဖြစ်နေတဲ့ကာလအတွင်းမှာစားပေးရမယ်အဲ့တော့စားတဲ့အချိန်မှာခုနလိုဟာတွေကို9ချိန်ကနေ6ချိန်ခွဲပြီးတော့စားပေးရမယ်ပေါ့နော်ဟုတ်အဲနောက်ထပ်ကတော့သူအစာကောင်းကောင်းမစားနိုင်ဘူးဒါမှမဟုတ်အိမ်မှာတမိသားစုလုံးဖျားနေလို့ပေါ့နော်ဒီလိုမျိုးတွေလုပ်ပေးလို့မကြဘူးဆိုရင်တော့အာဒီအသင့်ထုတ်ထားရဲပေါ့နော်အာဟာရရေဘူးတွေအမှုန်တွေရှိရဲအဲ့အမျိုးလေးတွေကိုဆရာဝန်ညွှန်ကြားချက်အတိုင်းတနေ့ကိုတစ်ချိန်တစ်ချိန်အဲ့လိုထည့်ပြီးဖြည့်ဆွတ်တောက်ပေးဖို့လိုပါတယ
်ကိုဗစ် -19 ကူးစက်ခံရတဲ့လူတွေဟာဗိုင်းရပ်စ်ပိုးကိုကိုယ်ခံအားကနေတစ်ဆင့်အဓိကတိုက်ထုတ်ရတာဖြစ်တာကြောင့်ကိုယ်ခံအားပြည့်နေစေဖို့အတွက်အစာအာဟာရတွေကိုပြည့်စုံအောင်စားသုံးပေးဖို့လိုတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်ကတော့
ဒေါက်တာတန့်စောတင်ဆက်ခဲ့တဲ့လူလူနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဦးကျော်စန်းသားရဲ့မြမရေးသုံးသပ်ချက်ကိုတင်ဆက်ပေးကြပါမယ်။ငကိုကလေးကမှတိတ်လွတ်လပ်မှုမရှိခဲ့တဲ့မြမမီဒီယာလောကဟာဆက်ရနာသိမ်းပြီးလိုက်တဲ့အချိန်ကနေစပြီးတော့ပို့ပြီးတော့မှအခက်ကြုံလာရပါတယ်။ဒီလိုမီဒီယာကိုချင်းချောက်ထိန်းချုပ်တာကဘသူတွေအတွက်ဘလို့များအကျိုးသက်ရောက်မှုရှိနိုင်ပါသလဲ။ဦးကျော်စန်းသားကိုမတ်တိန်ကြီးထိုက်ကမေးမြန်းတင်ဆက်ထားပါတယ်။
အာဖဂန်ကအမေရိကန်တပ်ဖွဲ့တွေပြန်ရုတ်သိမ်းချိန်တာလီဘန်တွေချက်ချင်းပြန်အားကောင်းလာတာနဲ့အမျှအာဖဂန်အရက်သားတွေနိုင်ငံတွေကနေဝေယုံတုံးကဆက်ပြေးနေကြတဲ့အခြေအနေတွေမြင်ကြရပြီးနောက်မှာတော့တမရဘိုင်ဒန်အစိုးရဟာအာဖဂန်စစ်ပွဲကနေထွက်ခွာတဲ့ကိစ္စကိုစနစ်တကျမဆောင်ရွက်နိုင်ခဲ့ဘူးဆိုတဲ့ဝေဖန်မှုတွေပိုးပြီးတော့ကျေလောင်လာပါတယ
် The images from the past couple of days at the airport have been heartbreaking
အစီအစဉ်မှာရင်ထုတ်လွှင့်မိတဲ့အတွက်တောင်းပန်ပါတယ်ရှင်အခုဆက်ပြီးတော့ဒီဥကျော်ဇန်သားရဲ့မြမအရေးသုံးသက်ချက်ကိုဆက်ပြီးတော့တင်ပြပေးကြပါတယ်ဒီငခုကလေးကမှတိတ်ပြီးတော့မှလွတ်လပ်မှုမရှိရတဲ့မြန်မာမီဒီယာလောကနဲ့ပတ်သက်ပြီးတော့ဆက်ရနာသိမ်းလိုက်တဲ့အချိန်မှာတော့ပို့ပြီးတော့မှအခက်ကြုံလာရပါတယ်မီဒီယာကိုထိန်းချုပ်တာကဘယ်သူတွေအတွက်အကျိုးသက်ရောက်မှုရှိနိုင်မှာမလဲဥကျော်ဇန်သားကိုမတင်ကြီးထိုက်ကမေးမြန်းတင်ဆက်ထားတဲ့ဒီမြမအရေးသုံးသက်ချက်အစီအစဉ်ကိုအခုထုတ်နေပေးမှာဖြစ်ပါတယ်ရှင်မြန်မာမီဒီယာလောကမှာဒီလိုသတင်းတွေနေတဲ့အချိန်အနေနဲ့ပတ်သက်ပြီးတော့ဒီသတင်းသမားတွေမီဒီယာသမားတွေဖန်ဆီးပြီးတော့ထုတ်နောက်ခံရတာတွေရှိပါတယ်ဒီစစ်ကောင်စီလက်ထက်မှာမီဒီယာလောကရဲ့အခြေအနေဘယ်လိုရှိပါသလဲဥကျော်ဇန
်အင်္ဂယ်ဥကျော်ဇန်သားမင်္ဂလာပါရှင်အင်္ဂယ
်မင်္ဂလာပါမသိကြီ
းဟုတ်ကဲ့အင်္ဂယ်ဒီတစ်ပတ်မှာတော့ဒီမီဒီယာတွေမြန်မာနိုင်ငံတဲကမီဒီယာတွေကြုံနေရတဲ့အခက်အခဲအခြေအနေနဲ့ပတ်သက်ပြီးတော့အရင်ဆုံးမေးချင်ပါတယ်အင်္ဂယ်ဒီအနာသိမ့်ပြီးတဲ့နောက်မှာမီဒီယာတွေကြုံနေရတဲ့အခြေအနေဇိုးကြီးအတိုင်းအတာကဘယ်လောက်များဆွနေပါပြီလဲအင်ကယ
်အရင်ကလေးကသိမ့်မကောင်းခဲ့တဲ့အခြေအနေဟာအခုအများကြီးပိုဆိုးသွားပါတယ်ဆရာနဲ့မသိခင်ကလည်းမြန်မာနိုင်ငံရဲ့မီဒီယာအခြေအနေဟာသိမ့်ကောင်းလာတော့မဟုတ်ပါဘူးမီဒီယာသမားတချို့ဟာအကြီးညိုပြည့်စင်မှုကြောင့်ရေးယူခံရတာတရားတပောင်ရင်ဆိုင်နေကြရတယ်အများကြီးရှိခဲ့ပါတယ်ဒါပေမဲ့အဲ့လိုမကောင်းတဲ့အခြေအနေနေပြီးတော့အခုဆိုရင်ဆိုးရွားတဲ့အခြေအနေထိရောက်ရှိသွားပြီဖြစ်ပါတယ်လောက်ဆိုးတယ်လဲဆိုရင်သတင်းသမားတွေမီဒီယာသမားတွေအတွက် NBA ရောက်လာတဲ့အထီးဖြစ်ပါတယ်ဆိုရင်ရတဲ့အခြေအနေပါမီဒီယာတိုက်တချို့အပိတ်ခံရတယ်သတင်းသမားတချို့ကတိုင်းပြည်ထဲမှာမနေရဲပဲနဲ့ထွက်ပြေးနေရတယ်ဖမ်းဆီးခံထားတာလည်းအများကြီးရှိပါတယ်မြန်မာနိုင်ငံသားသတင်းသမားတွေမကနိုင်ငံသားတွေကိုလည်းဖမ်းတယ်ဂျပန်သတင်းထုတ်ကတော့ဒါပတ်စံမျက်နှာကြောင့်ပြန်ပြီးလွှတ်ပေးလိုက်တဲ့ငွေမျက်နှာကြောင့်ဆိုတော့တတော်ကိုဆူရနေတဲ့အခြေအနေလို့ပြောရမှာဖြစ်ပါတယ်မသိဘူး
အဲ့တော့ဒီအာနာသိမ့်ပြီးတဲ့နောက်ပိုင်းမှာတက်မတော်ဘက်ကအတော်လေးမီဒီယာတွေအပေါ်မှာဖိနှိပ်နေပါတယ်ဒါကဘိုင်းရည်ရွယ်ချက်နဲ့ပြစ်မှတ်ထားပြီးတော့နှိပ်ကွပ်နေရပါတယ်ရှင်အကဲ
တခွန်းနဲ့အတူဆုံးပြောရင်ကြောက်လို့ဖြစ်ပါတယ်သူကမီဒီယာတွေကိုကြောက်တယ်မီဒီယာတွေကိုဘာကြောင့်ကြောက်တယ်လဲမီဒီယာတွေကအမှန်ကိုပြောတယ်ဆိုတော့ဒီစစ်အာဏာသိမ်းထားတဲ့စစ်ကောင်စီကတရားဥပဒေကိုမလင်းတစ်ပတ်လုတ်ပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်ပြီးတော့ဖွဲ့စည်းပုံနဲ့အညီတက်လာတယ်ဆိုပြီးတော့ပြောတယ်လူလူရဲ့ဆန့်ကျင်မှုကိုဒီအထိမျောလင်းခဲ့ပုံမရဘူးသူတို့ထိမ့်မနိုင်သိမ့်မရတဲ့အထိလူတွေကပုံစံမျိုးမျိုးနဲ့ဆန့်ကျင်လာကြတယ်ဆိုတော့အဲ့ဒီဟာကိုသူတို့ရင်ဆိုင်လို့မရဘူးဆိုတော့ဒီအခြေအနေကိုမီဒီယာတွေကပြောတယ်အဲ့ဒီအမှန်တရားကိုဆိုတော့ဒီအမှန်တရားနဲ့ရင်ဆိုင်မှာသူတို့ကြောက်တယ်မီဒီယာကိုကြောက်တယ်အဓိကအဖြစ်ဒါကြောင့်သူတို့ဟာနှိကွနေခြင်းဖြစ်တယ်ဆိုရင်တော့အမှန်ဆုံးပါပဲခင်ဗျာ
ဟုတ်ကဲ့ရှင်အဲ့တော့သူတို့ရည်ရွယ်ချက်ကရောပေါက်မြောက်ပါသလားသူတို့ရည်ရွယ်တဲ့အတိုင်းအတာထိရောရလတ်ရောဖြစ်လာပါသလားရှင်အကဲ
ကျွန်တော်အမြင်တော့မဖြစ်လာနိုင်ပါဘူးပိုပြီးဆိုးရွားတော့ပါတယ်သူတို့ကဒီအမှန်တရားကိုဖုံးကွယ်ထားခြင်းအပြင်လူတွေကမသိဘူးသူတို့လုပ်နေတာတွေကိုကမ္ဘာနိုင်ငံတွေကသူတို့လုပ်နေတာတွေဘယ်လောက်ဆိုးရဲဆိုတာမသိဘူးဆိုတော့သူတို့သိခါအတော်လေးတက်နေလိမ့်မယ်လို့မျှော်လင့်တယ်သူတို့ကမီဒီယာတွေကိုလှုပ်ဆိုးဆိုးရွားနှိပ်ကွပ်လိုက်တဲ့အတွက်ကြောင့်သူတို့ရဲ့ image ပုံရိပ်ဟာပုံမှုတို့ကကျဆင်းသွားပါတယ်ဆိုတော့တိုင်းပြည်မှာဖြစ်နေတာတွေကိုသူတို့မီဒီယာတွေကနှိပ်ကွပ်လည်းပဲနိုင်ငံတကာကတော့ပုံစံမျိုးမျိုးနဲ့သိနေကြတာပါပဲဒီကနေ့မှာမီဒီယာဆိုတာကတော့ပဇက်ပေါက်ပေါင်းများစွာရှိနေလို့ပြောပါလိမ့်မယ်ဒါ channel မျိုးစုံနဲ့သတင်းတွေကနိုင်ငံတကာကိုထိပြန့်နှံ့နေတာဆိုတော့ဘယ်လို့မှပိတ်လို့လည်းမရနိုင်ပါဘူးဒါကြောင့်သူတို့ရဲ့ယဉ်မှန်းချက်မအောင်မြင်ဘူးလို့ပဲကျွန်တော်ယူဆပါတယ်မသိဘူ
းဆိုတော့မြန်မာနိုင်ငံထဲမှာမီဒီယာတွေအတိုင်းတာတစ်ခုထိလွတ်လွတ်လပ်လပ်လှုပ်ခွင့်ရတဲ့တက်တန်းကလည်းအတော်လေးညှို့ပါသေးတယ်ဆိုတော့မီဒီယာတွေကဟိုမခိုင်မာသေးတာကရောဒါပြဿနာတစ်ခုများဖြစ်နေပါသလားရှင်ဒီအခြေအနေမှာ
မခိုင်မာတာလည်းအရေးကြီးတဲ့ပြဿနာတစ်ခုပါပဲ။ဘာကြောင့်လဲဆိုတော့ဒီသားအစိုးရဘူလဲပွင့်မြင်နေတဲ့ပြန်သူတို့ကလည်းမီဒီယာခိုင်မာအောင်မှမလုပ်ပေးခဲ့တာကိုအခုသူတို့အခက်ကြုံရတဲ့အခါမီဒီယာကိုသူတို့သိအောက်ကိုရပါတယ်အောက်ထားလာတယ်သို့သော်လည်းမီဒီယာဟာသူတို့ကိုထက်ကခိုင်မာအောင်မလုပ်ပေးခဲ့ဘူးလေသူတို့ခင်မာလည်းပဲမီဒီယာဟာသိပြီးတော့အမှန်တရားကိုတရုပ်ပြောခွင့်ရခဲ့တာတော့မဟုတ်ဘူးလို့ပြောပါလိမ့်မယ်ကျွန်တော်အစောပိုင်းမှာပြောခဲ့လို့ပဲ
ဆိုတော့လက်ရှိအခြေအနေမှာကဒီတက်မတော်ဘက်ကလည်းအတော်လေးနှိပ်ကွပ်နေပါတယ်အင်ကယ်ဆိုတော့ခောက်တော့ဒီမီဒီယာတွေအနေနဲ့ဒီတက်မတော်ဘက်ကိုပဲဟိုဘက်လိုက်ပြီးတော့ ဟိုရက်တီရမလားဒါမှမဟုတ်လဲဒီဆက်အနာသိမ့်မှုဆန့်ကျင်တွန်းလှန်နေသူတွေဘက်ကပဲဟိုရက်တီလိုက်တင်သလားတစ်ဖက်ဖက်မှာပြက်ပြက်သားသားရက်လိုက်လို့ရောတင့်တော်ပါသလားအင်ကဲ
ကျွန်တော်အမြင်ကတော့မီဒီယာဟာဘက်လိုက်ခြင်းနဲ့ဘက်ကိုသူတို့လိုက်နိုင်ပါတယ်သူတို့သဘောထားပဲဒါပေမဲ့လည်းအမှန်တရားကိုတော့အခြေခံမယ်အချက်လက်ကိုတော့အမှန်တိုင်းပြောမယ်အချက်လက်ကိုတော့ fabricate ဒါတိုးချဲ့ပုံကြီးချဲ့ပြီးတော့လုတ်ကြံချဲ့ထွင်ပြီးတော့တမင်တကာတော့လုံးမပြောနဲ့ဖြစ်နေရင်ဖြစ်နေတဲ့အတိုင်းပြောပါအဲ့ဒီအပေါ်မှာ refund သုံးသက်တာကတော့တစ်ပိုင်းလို့ကျွန်တော်ပြောချင်ပါတယ် media balance မှုဆိုတာလည်းပဲဒီနိုင်ငံမှာလည်းပဲဟို republican ပဲပါတဲ့ media democrat ပဲပါတဲ့ media ဆက်ပြီးရှိကြတာပဲသူတို့ဆန္ဒနဲ့သူတို့ရက်တည်သို့တော်လည်းပဲသူတို့ဟာအခြေခံအချက်လက်ကိုတော့မှန်းအောင်ပြောရမှာဖြစ်တယ်ဒါအဖြူအမဲလို့တော့ပြောလို့မရဘူးဆိုတော့မြန်မာနိုင်ငံမှာလည်းအခုလည်းပဲအန္တရာယ်တွေကဖန်တီးထားတဲ့မီဒီယာတွေသူတို့ဘက်ကိုလိုက်ပြောနေတဲ့မီဒီယာတွေလည်းကြားပါတယ်ဒါဥရကျွန်တော်ကတော့အပြစ်လို့တော့မပြောလို့ဘူးသူတို့လည်းပဲသူတို့ရဲ့ယက်တီကျင်းတဲ့သူတို့ယက်တီနိုင်တယ်သို့တော်လည်းပဲအမှန်တရားကိုတော့အခြေခံပြီးတော့သုံးစားမှဖြစ်တယ်အချက်လက်ကိုတော့သူတို့အမှန်တိုင်းပြောမှဖြစ်ပါတယ်ခင်ဗျာအဓိကအဲ့ဒါအရေးကြီးဆုံးလို့ထင်ပါတယ်
ဟုတ်ကဲ့ရှင်အဲ့ဒီမှာလဲအန်ကယ်ဒီမလွဲမသွေကြုံရတာကဒါလူလူရဲ့မချစ်မရဲဖြစ်မှုလို့ညာပြောလို့ရမလားမသိပါဘူးမီဒီယာတွေဟာသူတို့လိုလားသလိုမဖော်ပြမတင်ပြဘူးဆိုလို့ရှင်လေဒါဟိုဘက်ဒီဘက်ဝေဖန်ဆဲဆိုတိုက်ခိုက်တာတွေကဒါမီဒီယာသမားတွေကြုံတွေ့နေရတော့ဒီလူလူရဲ့သဘောထားကရောမီဒီယာလွတ်လပ်ခွင့်အပေါ်မှာဘလောက်အရေးပါပါသလဲဘလောက်စကားပြောပါသလဲရှင
်သူအရေးကြီးပါတယ်တကယ်တော့အမှန်တရားဆိုတာခါးသီးပါတယ်လူတိုင်းဟာလက်မခံနိုင်ပါဘူးလူတို့ကိုယ်၌ကတစ်ဖက်ဖက်ကိုပါနေရတဲ့အခါမှာကိုယ်ပဲနဲ့အိုင်ဒီယာအယူဆချင်းမတူတဲ့မီဒီယာကိုဆဲကြမှာပဲကျွန်တော်တို့မကြခဏကြုံရတဲ့အတိုင်းပါပဲမသိဘူးဒါပေမဲ့ဒီညမှာကျွန်တော်ပြောချင်တာကတော့ကျွန်တော်တို့ VOA ရဲ့တီထောင်ငါးရကလေးကပြောလာခဲ့တဲ့စကားတစ်ခုပါပဲကျွန်တော်ကတော့တိုင်းပြည်အတွက်ကျွန်တော်တို့ကောင်းတဲ့သတင်းဖြစ်ရင်ဖြစ်မယ်မကောင်းတဲ့သတင်းလည်းဖြစ်ခြင်းဖြစ်မယ်ဒါပေမဲ့အမှန်ကိုတော့ပြောမှာပဲတိုက်တံမတရားတော့သူရဲ့အပိုင်ဖြစ်ပါတယ်အခုဆိုလို့ရှိရင်မြန်မာနိုင်ငံမှာဆိုလို့ရှိရင်ဝေဖန်တဲ့ဆုတ်ချတဲ့အစင်းမဟုတ်ဘူးဆဲဆူမိုက်မိုက်ရိုင်းရိုင်းကိုဆဲဆူကြတာပါပဲသူတို့ပြောဆိုပိုင်တွင်သူတို့ဆဲခြင်းလဲဆဲပိုင်တွင်ပေါ့လေဆဲပါလေလို့ပဲကျွန်တော်ကခံယူပါတယ်အရေးကြီးတာကကျွန်တော်မီဒီယာသမားတွေအရေးကုန်ထူဖို့ပဲအရေးကြီးတယ်မီဒီယာသမားပိစဖို့မီဒီယာသစ္စာရှိဖို့အမှန်တရားအပေါ်မှာသစ္စာရှိဖို့အဓိကအဖြစ်အချက်လက်နဲ့ပတ်သက်တဲ့အမှန်တရားကိုကျွန်တော်အခြေခံမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကဲ့အဲ့တော့အခုဆိုလို့ရှိရင်ဒါအနာသိမ့်ထားတဲ့စစ်တပ်ကဒါမီဒီယာတွေအပေါ်မှာအတော်လေးကိုပြင်းပြင်းထန်ထန်ဖိနှိပ်နေပါတယ်ဆိုတော့ဒီအနာသိမ့်မှုမတိုင်ခင်တဲ့အစောပိုင်းကာလကလောက်မီဒီယာတွေလုံခြုံခွင့်မရတော့ပါဘူးဆိုတော့ပြည်သူတွေအတွက်ရောဒါဟာညံ့နာမှုများဖြစ်လာပါပြီလားရှင
်ညံ့နာပါတယ်မီဒီယာတွေကသာမရေးရတော့ဘူးဆိုရင်ပြည်သူတွေဟာအမှန်တရားကိုပဲသိခွင့်ရအောင်လဲဆိုတော့အခုမီဒီယာတွေကိုပိတ်တင်လိုက်တယ်မီဒီယာတွေလွတ်လွတ်လပ်ပြောခွင့်မရှိတဲ့အတွက်ကြောင့်ပြည်သူတို့ကဘယ်အချက်လက်ကိုမိခိုးပြီးတော့သူတို့ဆုံးဖြတ်ကြမှာလဲမူတည်ပြီးတော့ဆုံးဖြတ်ကြမှာလဲသူတို့တည်းလည်းပဲအခက်ခဲကြုံရပါတယ်ဒီညမှာတစ်ဆက်တည်းပြောချင်တာကမီဒီယာတွေကိုပိတ်တင်ခြင်းဒီမီဒီယာလွတ်လပ်ခွင့်ကိုပိတ်တင်ခြင်းဒီလူလူသားရင်းဆုံးရှုံးတာမဟုတ်ပါဘူးအာဏာပိုင်တွေလည်းဆုံးရှုံးတာပဲအဲပွင့်နေတဲ့မီဒီယာတွေမရှိဘူးဆိုရင်သူတို့ပြောတာဘယ်သူမှမယုံဘူးဆိုတော့သူတို့ဟာအမှန်တကယ်လုတ်ပြေအောင်တော့ကဲမှန်ရအောင်ပြောပါမယ်ဆိုတော့သူတို့စကားကိုဘယ်သူယုံမှာလဲဆိုပွင့်နေလွတ်လပ်တဲ့မီဒီယာမရှိရင်ဘလို့မှမယုံနိုင်ကြဘူး။သူတို့လည်းဆုံးရှုံးတာပဲ။သူတို့စကားကိုပြည်တွင်းမှာလည်းနားပေါအောင်ပြောနိုင်ဘူး။နိုင်ငံတကာကိုလည်းပဲသူတို့နားပေါအောင်ယုံကြည်အောင်ဒီမီဒီယာဆင့်ပြောမှာဖြစ်တယ်။ဒီမီဒီယာလက်နက်ကိုသူတို့အသုံးချနိုင်ဘူး။ရန်တရားကိုအသုံးချနိုင်ဘူးဆိုတော့ပြည်သူလူထုဆုံးရှုံးသူတို့အာဏာပိုင်တွေလည်းဆုံးရှုံးတယ်လို့ပြောမှာဖြစ်ပါတယ်မသိဘူး
။ဟုတ်ကဲ့အင်ကဲ့။အဲ့တော့ဒီမြန်မာနိုင်ငံမှာဒါမီဒီယာဖိနှိပ်မှုဟာအဆက်ဆက်ဖြစ်လာပါပြီ။ပိုပြီးပိုပြီးလည်းပြင်းထန်လာနေပါတယ်။ဆိုတော့ဒီမီဒီယာဟာဒီမြန်မာနိုင်ငံမှာစရုပ်ထမန္တိုင်ဆိုတဲ့နေရာကိုရောက်လာနိုင်ပါအောင်မလားရှင်ဖြစ်လာနိုင်ပါအောင်မလားအကဲ
ဟာဘိတ်လမ်းဝေးပါတယ်မီဒီယာဟာစရုပ်ထမန္တိုင်ဆိုတာဟာတကယ်တော့ဒီမိုကရေစီနိုင်ငံတွေအတွက်ပြောတဲ့ကိစ္စသာဖြစ်ပါတယ်ဒီမိုကရေစီနိုင်ငံတွေမှာအစိုးရမန္တိုင်၃ရရှိတယ်တရားစီရင်ရေးဥပဒေပြုရေးစီမံခန့်ခွဲရေးပေါ့လေအုပ်ချုပ်ရေးစသဖြင့်အပိုင်၃ပိုင်းရှိတယ်ဆိုတော့မီဒီယာကဒီ၃ပိုင်းလုံးကိုသူတို့ထိန်းကုတ်ပေးတယ်ကြီးနှိုင်းပေးတယ်စောင့်ကြည့်ပေးတဲ့အတွက်ကြောင့်သူတို့စရုပ်ထမန္တိုင်လို့တင်စားပြီးတော့တချို့ကအတိတ်ပဲဖွင့်ရပါတယ်တခြားသောအတိတ်ပဲဖွင့်ဆိုချက်တွေလည်းရှိရပါလေဥပမာအဖြစ်ဒါပြည်သူလူထုရဲ့အယူအဆကိုတိဆောက်ဖို့အတွက်မီဒီယာကပံ့ပိုးပေးတယ်မီဒီယာပေါ်မှာအခြေခံပြီးတော့မီဒီယာတွေရဲ့ပြည်ပေါ်တဲ့သတင်းအချက်အလက်တွေပေါ်မှာအခြေခံပြီးတော့ပြည်သူလူထုကဒီမူဝါဒနဲ့ပတ်သက်တဲ့အယူအဆတစ်ခုကိုသူတို့ဖန်တီးလာတယ်ဖော်ထုတ်လာတယ်ဆက်သဖြင့်ပေါ့လေအဲ့လိုမျိုးကြောင့်လည်းပဲဒါမီဒီယာဟာသိအရေးပါတယ်မ မန္တန်ကြီးတရားဖြစ်တယ်လို့တင်စားပြီးပြောကြတာလည်းရှိပါတယ်။ဒါပေမဲ့ဒီလိုဖြစ်ဖို့အတွက်ကတော့မီဒီယာကိုတံပိုးထားတတ်ဖို့စိတ်လိုပါတယ်။အာဏာပိုင်တွေကတံပိုးထားလို့ပြည်သူလူထုကလည်းတံပိုးထားဖို့စိတ်လိုပါတယ်။ဒီမိုကရေစီနိုင်ငံကြီးတွေမှာတော့အစိုးရကမူဝါဒအစ်စ်သူတို့ရဲ့သဘောထားတွေကိုပေါ့ဆုံးပြည်သူလူထုကိုချခင်းပြခြင်းလည်းဆိုရင်မီဒီယာတဆင့်သူတို့ပြောပြတာပါပဲ။ဥပမာခေါင်းက BBC မှာဆိုလို့ရှိရင်Mr. David Frost, who does not know about you, let's have breakfast with Frost, so that program will look at it. The guy, the day, the newsmaker, the guy, 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 the guy,အဲဆိုရတော့တောင်စီရဲ့ပုံစံတွေပေါ့လေ news maker တွေကရောမီဒီယာတွေကိုတောက်ထိယုံကြည်အားကိုးသလားပြည်သူလူထုကရောယုံကြည်အားကိုးသလားဆိုတာမျိုးအဲအစင်းကြီးရောက်ကတော့အတော်လေးခိုင်းရင်လဲငုံမယ်လို့ထင်ပါရဲ့ခင်ဗျာသူသဖြင့်အခုလိုနှိတ်ကုတ်ခံရတဲ့အချိန်မျိုးမှာတော့လွတ်အလွန်ကိုအလံဝေးနေသေးတယ်လို့ပြောမှာဖြစ်ပါတယ်မသိနီ
ကျော်စန္ဒာရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ကိုရနိုင်စီစဉ်တင်ဆက်ပေးထားတဲ့အားကစားခန္ဓာနားဆင်ကြရအောင်ပ
ါဥရောပမှာတော့အမဘေးဘောလုံးပွဲတွေစတင်လိုက်ပါပြီအင်္ဂလန်ပရီးမီယာလိအမဘေးဘောလုံးပွဲတွေကိုပြီးခဲ့တဲ့သတင်းဘက်ကမှစတင်လိုက်ပြီးတော့ဒီနေ့ကြော်ကြော်လောက်ဘောလုံးပွဲတွေနဲ့ဝေးနေတဲ့ပရိသတ်တွေလည်းခွင့်ပြုလာအားပေးခဲ့ကြတာကိုတွေ့ခဲ့ရပါတယ်ဒါကြောင့်ဘောလုံးပွဲတွေဟာပရိသတ်တွေအားပေးတဲ့အတူပို့ပြီးတော့မြန်မြန်ဆိုင်ဆိုင်နဲ့အသက်ဝင်လာခဲ့တယ်လို့လည်းပြောရမှာပါဒီနေ့ပရီးမီးယားလိဂ်ရဲ့ဘောလုံးရာသီပထမဆုံးအဖွဲ့ပွဲစဉ်ကိုတော့တောက်ချာနေကတန်တက်အသင်းဖြစ်တဲ့ Brentford နဲ့ Arsenal တို့ကစားခဲ့ကြပြီးတော့ Brentford ကငကိုးကိုမရှိနဲ့နိုင်သွားခဲ့တာကြောင့် Arsenal ဟာအဖွဲ့ပွဲစဉ်မှာပဲရှုံးပွဲနဲ့တွေ့သွားခဲ့ပါတယ်အခုဒီမှာတန်တက်တဲ့အသင်းကိုပွဲဥတွေရှုံးတာဟာအာယီပရိသတ်တွေအတွက်တော့စိတ်ပျက်စရာရလဒ်ဖြစ်ပြီးတော့ဒီထဲမှာရွန်ဒါနိုင်ငံကသမ္မတလည်းပါပါတယ်။ Brentford ကိုရှုံးတဲ့အတွက်ရွန်ဒါသမ္မတပေါ်ကာဂါမီကတော့သူ့ရဲ့ Twitter ကနေ Arsenal အသင်းကိုအကြီးအကျယ်ဝေဖန်ထားပါတယ်။စနေနေ့ကပွဲစဉ်တွေမှာတော့ Manchester United ကအိမ်ခွင်းမှာ Leeds United ကို 5-2 နဲ့နိုင်ပါတယ်။ Man U ရတဲ့ 5-2 မှာ Fernandes က 3-2 သွင်းပြီးတော့ Pogba က 4 ချိန်ဂိုးသွင်းခဲ့ရအောင်ဖန်တီးပေးခဲ့တာပါ။ကျန်တဲ့ပွဲစဉ်တွေမှာတော့ Chelsea က Crystal Palace ကို 3-2 မရှိ Everton က Southampton ကို 3-2 Leicester က Wolves ကို 2-2 မရှိနဲ့နိုင်ပြီး Liverpool က Norwich City ကို 3-2 မရှိနဲ့နိုင်ပါတယ်။တနင်္ဂနွေနေ့က Spurs နဲ့ Champion Man City တို့ပွဲမှာတော့ Spurs က Man City ကို 2-2 မရှိနဲ့နိုင်သွားခဲ့ပါတယ်။ Spurs အတွက်တလုံးတည်းသောအနိုင်ဂိုးကိုတော့ Down Korea Tights မှု Human Song ကသွင်းခဲ့တာပါ။ Man City ဟာဒီပွဲရှုံးသွားတဲ့အတွက် Premier League တမိုင်းတစ်လျှောက်မှာလည်းချန်ပီယံလီဂ်ထဲမှာအဖွင့်ပွဲစဉ်ရှုံးတဲ့တတိယမြောက်အသင်းဖြစ်သွားခဲ့ပါတယ်။ဒီပွဲမှာ Spurs ကနေ Man City ကိုပြောင်းကျင်တယ်လို့ပြောထားတဲ့အင်္ဂလန်တိုက်စင်မှု Harry Kane တော့မပါခဲ့ပါဘူး။ဒါပေမဲ့ Spurs အသင်းကတော့နီးပြတဲ့လက်ထက်မှာပို့ပြီးတော့ Dundon တိုက်တိုက်နဲ့တံပြန်တိုက်စစ်တွေကိုလည်းမြင်မြန်ဆန်းဆန်းကစားသွားခဲ့ပြီးတော့ပရိသတ်တွေအတွက်တော့အားရစရာခြေစွမ်းကိုပြနိုင်ခဲ့တယ်လို့ဆိုရမှာပါ။ဒီအဖွင့်ပွဲစဉ်တွေမှာတရေပွဲတစ်ပွဲမှမရှိတာကြောင့်စဲတင်းကသုံးမှတ်ရထားပြီးတော့မယူကဂိုးကွာချချက်၄ဂိုးနဲ့ရားထိတ်မှရောက်နေပြီးအဲဒီနောက်မှာတော့ Chelsea နဲ့ Liverpool တို့ဒုတိယနဲ့တတိယနေရာတွေမှာရှိနေပါတယ်ခင်ဗျာ Premier League ဘက်ကဘောလုံးသမားအပြောင်းရွှေ့ဒီဘက်မှာတော့ Chelsea က Inter Milan မှာကစားနေတဲ့ Belgian တိုက်စစ်မှု Lukaku ကိုပေါင်98တန်းခွဲနဲ့ဝယ်လိုက်ပြီးတော့၅နှစ်စာချုပ်ချုပ်လိုက်ပါတယ် Lukaku ကို၅နှစ်စာချုပ်ချုပ်နိုင်လိုက်တာနဲ့ပတ်သက်ပြီးတော့ Chelsea နေပြ Thomas Tuchel ကတော့
Well, we're very happy to have Romelu back in the club and in addition to our squad we think
Lukaku ကိုအသင်းမှာပြန်ခေါ်နိုင်တဲ့အတွက်ကျွန်တော်တို့ဝမ်းသာပါတယ်လူပုဂ္ဂိုလ်အရာပဲကြည်ကြည်နောက်ပြီးကစားအားတို့ကစားတဲ့အ мян နှုံတို့ကိုပဲကြည်ကြည်ကျွန်တော်တို့အတွက်တော့သူကအကောင်းဆုံးဖြစ်ပါလိမ့်မယ်ပြီးတော့သူကခန္ဓာကိုယ်ကြံ့ခိုင်မှုရှိပြီးကစားအားကောင်းပါတယ်ပြီးတော့အတွေ့အကြုံလည်းရှိပြီးအသင်းအတွက်လည်းအများကြီးအထောက်အကူဖြစ်ပါလိမ့်မယ်။ဒါကြောင့်ကျွန်တော်တို့အားလုံးကသူ့ကိုစာချုပ်ချုပ်ဖို့ကြိုးပမ်းခဲ့တာဖြစ်ပြီးခွန်နိုင်လိုက်တဲ့အတွက်လည်းဝမ်းသာပါတယ
်။ Chelsea အနေနဲ့ကိုသွင်းအားကောင်းတဲ့ Lukaku ကိုခွန်နိုင်လိုက်တဲ့အတွက်တိုက်ဆက်ပိုင်းမှာပို့ပြီးတော့အားကောင်းလာဖို့ရှိတယ်လို့လည်းကြောင်ကျင်သူတွေကသုံးသပ်နေကြပါတယ်။တစ်ဖက်မှာလည်း Manchester United ကတော့ Real Madrid မှာကစားနေတဲ့ပြင်သစ်နောက်တန်းလူ Rafael Varane ကိုပေါင်း40တန်းနဲ့ဝယ်ယူလိုက်ပါတယ်။
I'm very happy and very excited to start this new journey for me.
ကျွန်တော်အနေနဲ့စာမျက်နှာတွေတခုစတင်ရမှာမလို့ဆေးလို့ရမိပါတယ်။အသေးအောင်နဲ့လည်းကောင်းပါတယ်။ဒါပေမဲ့ဒါကကျွန်တော်တည်းစာမျက်နှာတစ်ပါးဒီလိုပြောင်းလာရတဲ့အတွက်အရင်ပြောပါတယ်။ And I'm very happy to be
here.မယူကဝရန်ကိုလေးနှစ်စာချုပ်ချုပ်လိုက်တာဖြစ်ပြီးတော့တကယ်လို့နှစ်ဖက်သဘောတူညီမှုရတယ်ဆိုရင်တော့နောက်ထပ်တစ်နှစ်စာချုပ်သက်တမ်းတိုးဖို့အချက်လဲစာချုပ်ထဲမှာထည့်သွင်းထားပါတယ်ဝရန်ဟာမယူမှာကြောနံပါတ်19ကိုဝတ်ဆင်သွားမှာဖြစ်ပြီးတော့ပြီးခဲ့တဲ့ Leeds နဲ့ပွဲမှာတော့ Old Trafford မှာသူ့ကိုပရိသတ်တွေနဲ့အသင်းကမိတ်ဆက်ပေးခဲ့ပါတယ်ခင်ဗျာဒီနေ့နိုင်ငံဘက်မှာတော့ PSG အသင်းကို Champions League ဖလားရဖို့ကသူ့ရဲ့အိမ်မက်ဖြစ်တယ်ဆိုပြီးတော့ Messi ကပြောလိုက်ပါတယ်ဘာစလိုနာကနေ PSG အသင်းကိုပြောင်းသွားပြီးတဲ့နောက်မက်ဆီကအဲ့လိုပြောလိုက်တာပ
ါ Vengo a ayudar a intentar de dar el máximo vengo con muchísima ilusión con más ganas que nunca
mucha vez ကျွန်တော်ဒီကိုပြောင်းလာတာဟာကျွန်တော်ဘက်ကအကောင်းဆုံးကစားပြီးအသင်းကိုကူညီပေးဖို့ပါကျွန်တော်အရင်ကလည်းအချိန်ချင်းပြောခဲ့ပါတယ်ကျွန်တော်ရဲ့ရည်မှန်းချက်က Champion League ဖလားကိုနောက်တစ်ချိန်ရဖို့ပါကျွန်တော်ရဲ့အိမ်မက်တွေအဲ့ဒီရည်မှန်းချက်တွေအောင်မြင်ဖို့အတွက်အခွင့်အရေးတွေပိုရနိုင်မဲ့အကောင်းဆုံးနေရာလို့ကျွန်တော်ထင်ပါတယ်
ပြည်ကြီးတဲ့ဟာစနေနေ့ကပွဲမတိုင်ခင်ဒီနေ့သူတို့ခေါ်လိုက်တဲ့မက်ဆီ၊ရာမို့စ်၊ဒေါနာရူမာ၊ဝီနောဒမ်နဲ့ဟာကီမီတို့ကိုအသင်းနဲ့မိတ်ဆက်ပေးခဲ့ပါတယ်။ PSG ဟာမက်ဆီကိုတစ်နှစ်ကိုပေါင်35သန်းနဲ့နှစ်နှစ်စာချုပ်ချုပ်ခဲ့တာပါ။ဒါမဲ့လည်း PSG အသင်းဟာမက်ဆီကိုခေါ်ပြီး24နာရီအတွင်းမှာပဲမက်ဆီရဲ့ဘောလုံးကန်အင်ဂျီအထည်ပေါင်း 83,200 လောက်ရောင်းရပြီးတော့သူသူပေါင်းယူရိုငွေလည်း156သန်းလောက်ရသွားခဲ့တာကြောင့်24နာရီအတွင်းမှာပဲ PSG အသင်းဟာနှစ်ဆကြော်မြတ်သွားခဲ့တယ်လို့ဆိုရမှာဖြစ်ပါတယ်ခင်ဗျာဂျာမနီဘက်မှာတော့အနောက်ဂျာမနီနဲ့ဘိုင်ယန်မြူနစ်တိုက်စင်မှုဟောင်ဂတ်မူလာကွယ်လွန်သွားခဲ့ပါပြီဂတ်မူလာဟာဩဂတ်လ15ရက်နေ့ကတနင်္ဂနွေနေ့မှာကွယ်လွန်သွားခဲ့တာဖြစ်တယ်လို့သူ့ရဲ့အသင်းဟောင်းဖြစ်တဲ့ဘိုင်ယန်မြူနစ်ကတနင်္ဂနွေနေ့မှာကြေညာပါတယ်ဂတ်မူလာကွယ်လွန်သွားတာဟာဘိုင်ယန်အသင်းအတွက်ရောပရိသတ်တွေအတွက်ပါဝမ်းနည်းစရာကောင်းတဲ့နေ့တစ်နေ့ဖြစ်ပြီးတော့သူဟာသမိုင်းတစ်လျှောက်အကောင်းဆုံးတိုက်စင်မှုတွေကတယောက်ဖြစ်တယ်ဆိုပြီးတော့ဘိုင်ယန်ရဲ့ဥက္ကဋ္ဌဟာဘတ်ဟိုင်နာကပြောပါတယ်ဂတ်မူလာဟာဂျာမနီနဲ့ဘိုင်ယန်မြူနစ်အတွက်ထိတန်းတိုက်စစ်မှုတစ်ယောက်ဖြစ်ပြီးတော့အနောက်ဂျာမနီနဲ့တူ1984ကမ္ဘာဖလားနဲ့1982ဥရောပဖလားတွေကိုအနိုင်ရခဲ့ပြီးတော့ဘိုင်ယန်မြူနစ်နဲ့အတူတော့ဥရောပချန်ပီယံစ်လိဂ်ကို84 85 86ခုနှစ်တွေမှာ3ကြိမ်ဆက်တိုက်ပိုးဆွဲခဲ့တာဖြစ်ပါတယ်ဒါပြင်သူဟာဂျာမနီအတွက်62ပွဲမှာ68ဂိုးဘိုင်ယန်အတွက်တော့ဘွန်ဒက်စ်လီဂါမှာ365ဂိုးအပါအဝင်စုစုပေါင်း566ဂိုးသွင်းပေးခဲ့သူဖြစ်ပြီးတော့ဂွာဖလားသမိုင်းမှာတော့14ဂိုးနဲ့တတိယဂိုးအများဆုံးသွင်းထားသူဖြစ်တယ်ဆိုတာတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ
ကိုရနိုင်တင်ဆက်ပေးခဲ့တဲ့အားကစားကဏ္ဍနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲအခုဆက်ပြီးတော့ဗိုလ်တပူးညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကျော်ကျော်သိန်းပြပြပေးပါရှင်
အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်နိုင်ငံကလေဆိပ်ကနေကယ်ဆယ်ရေးအစီအစဉ်ကိုအမေရိကန်ပြည်ထောင်စုကအရှေ့မြင့်လှုပ်ဆောင်သွားဖို့ရည်ရွယ်ထားပြီးတရက်ကိုလူ9000ကနေ9000ကျားလေယာဉ်နဲ့ကယ်ထုတ်ဖို့မှန်းထားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။အင်ကာနေအထိဆိုရင်တော့လူပေါင်း3200ကျော်ကိုကယ်ထုတ်ထားပြီးပါပြီ။မြန်မာနိုင်ငံမှာလူငယ်နဲ့24နှစ်အရွယ်အတွင်းကိုဗစ်ရောဂါအတွက်တခွင်နမူနာပေါင်း11900ကျော်စစ်ဆေးခဲ့တာမှာရောဂါပိုးကူးစက်သူ2888ယောက်တွေ့ခဲ့ပြီးသေဆုံးသူက163ယောက်ရှိတယ်လို့စစ်ကောင်စီကျန်းမာရေးဌာနရဲ့ဒီနေ့ည7နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကမ္ဘာပေါ်မှာကိုဗစ် -19 ရောဂါကြောင့်သေဆုံးမှုနှုန်းနှစ်ဆတိုးလာတဲ့နိုင်ငံတွေထဲမှာအမြန်ဆုံးနှိုးနဲ့တိုးနေတဲ့နိုင်ငံ10နိုင်ငံထဲမှာ9နိုင်ငံဟာအာရှပစိဖိတ်ဒေသကဖြစ်တယ်လို့ Our World in Data Online သိပ္ပံစာဆောင်မှာဖော်ပြထားပါတယ်။အဲ့ဒီ9နိုင်ငံထဲမှာမြန်မာနိုင်ငံနဲ့အတူ Vietnam နဲ့ Fiji နိုင်ငံတို့ကထိပ်ဆုံး9နိုင်ငံထဲမှာပါနေပါတယ်။ကိုဗစ် -19 ရောဂါကာကွယ်ဆေးထိုးသူတွေဟာသူတို့နိုင်ငံသူနိုင်ငံသားတွေအပေါ်ချက်ချင်းမြင့်တာပြလို့ရတခုလှုပ်ဆောင်တာပဲဖြစ်တယ်လို့ပုံရဲမင်းကြီး Francis ကပြောပါတယ်။online နဲ့ရုပ်မြင်သံကြားတို့ကနေဒီကနေ့ထုတ်လင်းပြသတဲ့အများပြည်သူတို့ပန်ကြားချက်ထဲမှာပုံရဲမင်းကြီးကအဲ့လိုမိန့်ကြားထားတာပါ VOA ရဲ့ပင်တိုင်းဆောင်မရှင်တူဦးလည်းဖြစ်ဝါရင်တင်းသမားတူဦးလည်းဖြစ်သူဦးစီသူအောင်မြင့်ကိုမြန်မာစစ်ကောင်စီအာဏာပိုင်တွေကဩဂုတ်လ15ရက်နေ့ညကဖမ်းဆီးထိန်းသိမ်းလိုက်ပါတယ်ခင်ဗျာ
ပေါ်တပူးညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကျော်ကျော်သိန်းပြပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီနေ့ညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကအလိမ်မာဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Basco Bolorish နဲ့ Voidek Zonyet တို့ဖြစ်ပါတယ်ကျွန်မကတော့ Sumo မှာဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားတော်တာဆင်ခဲ့ကြတဲ့ရှူစားခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြကြပါစေရှင်
This program